Welcome to the Voice of America in Burmese.
တော်ရရှင်များဘေးရန်အပေါင်းခင်းဝေးကြပါသည်ခင်ဗျာ။ VOA American တိုင်း2025ခုနှစ် February 9ရက်တနင်္ဂနွေနေ့ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကညီညာရေးပါ။အခုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလှိုင်းတိုမီတာ40 32 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မနေ့6နိုင်ရက်နေ့9နိုင်အထိတနင်္ဂနွေလုံးစာအစီအစဉ်တွေကိုတော့လူလူမိတ်ဆွေရုပ်သံ Live VOA မြန်မာပိုင်း Web စာမျက်နှာနဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ဗျာ။
အစ္စရေးနဲ့ဟာမတ်တို့ကြား၅ချိန်မြောက်အကျဉ်းသားလဲလှယ်ရေးမှာအစ္စရေး၃ဦးနဲ့ပါလက်စတိုင်း200နီးပါးပြန်လွတ်လာပါတယ်။အမေရိကန်နဲ့ထိုင်းတို့သဘောတူထားတဲ့မြန်မာဒုက္ခသည်တွေအမေရိကန်ကိုခေါ်ယူရေးရပ်ဆိုင်းနေတယ်လို့ထိုင်းတာဝန်ရှိသူတို့ကပြောပါတယ်။ကြားဖြန့်ကိုင်းကြိုးကန်သူအဖြစ်တန်တရာရှိသူတရုတ်နိုင်ငံသား2ဦးကိုထိုင်းရဲကဘန်ကောက်မှာဖမ်းဆီးလိုက်ပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့မြန်မာဘက်တင်ပို့မဲ့လောင်စာတီထိုင်းနယ်ခြားသောတပ်ကဖမ်းဆီးတဲ့သတင်းပေးပို့ချက်ကိုအရင်ဆုံးထုတ်လွှင့်မှာပဲ။အဲဒီနောက်မှာတော့နှစ်ပတ်တခါတင်ဆက်နေတဲ့ Frontier မြန်မာရဲ့ဒုအသံအစီအစဉ်၊နောက်အပတ်စဉ်တင်ဆက်နေတဲ့ဥတမောင်တန်းရဲ့ Democracy လူခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကသုတ္တဆတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ဗျာ။ကုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်အောင်သတင်းတွေကိုမက်ကင်ဖြူတွေးကကြီးညာပေးပါမယ်။
ဂါဇာမှာဟာမက်စ်အဖွဲ့ဖမ်းဆီးထားတဲ့အစ္စရေးစစ်ကောင်တချို့ပြန်လွတ်လာတဲ့အတွက်အစ္စရေးကလည်းပါလက်စတိုင်းအကျဉ်းသား183ဦးကိုစနေနေ့ကပြန်လွတ်ပေးလိုက်ပါတယ်။အချိန်မရွေးပြန်ပြတ်နိုင်ပွဲရှိနေတဲ့နှစ်ဖက်သဘောတူညီချက်နဲ့အညီအခုလိုပြန်လွတ်လိုက်တာပါ။ဟာမက်စ်အဖွဲ့ကသူတို့ဖမ်းထားတဲ့အစ္စရေးတစားကန်3ဦးကိုအဲ့ဒီနေ့အစောပိုင်းမှာပဲပြန်လွတ်ပေးခဲ့တာလည်းဖြစ်ပါတယ်။ဒီလိုပြန်လွတ်လိုက်တဲ့အပေါ်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကကြိုဆိုတဲ့အကြောင်းပြောဆိုခဲ့ပြီးတော့တချိန်တည်းမှာလဲဟာမက်စစ်သွေးကြွအဖွဲ့ကိုအပြီးတိုင်ချိန်မုံမဲ့အကြောင်းအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အချိန်ဗီဒီယိုမိတ်ခွန်းမှာဝန်ကြီးချုပ်နတန်ယာဟုကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ဟာမက်စ်အကြအပြစ်ရဲ့သဘောတူညီချက်ပြီးခဲ့တဲ့လထဲမှာအသက်ဝင်ခဲ့တဲ့အချိန်ကစလို့အခုလိုအချင်းသားတွေအပြန်အလှန်လွတ်ပေးတာကတော့၅ချိန်မြောက်ဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ်ကဂါဇာကမ်းမြောင်ကိုအမေရိကန်ပိုင်အဖြစ်နဲ့သိမ်းယူမဲ့သူ့ရဲ့အစီအစဉ်ကိုစက်တိုက်ပြောဆိုနေတဲ့အချိန်မှာပဲစနေနေ့ကအခုလိုနှစ်ဖက်အပြန်အလှန်လွတ်ပေးကြတာလည်းဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရှေ့သတင်းပတ်ထဲမှာတွေ့ဆုံမယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဆာလန်စကီကအတိမပြုတ်ပေမဲ့လို့လည်းဒီလာမယ့်သတင်းပတ်တွေဟာတန်တမာရေးအရာအထူးအာရုံစိုက်လှုပ်ဆောင်သွားရမယ့်ကာလဖြစ်ပါလိမ့်မယ်လို့ပြောပါရယ်။ယူကရိန်းသမ္မတဆာလန်စကီနဲ့ရှေ့သတင်းပတ်ထဲတွေ့နိုင်နေဆိုတာကိုသမ္မတထရမ့်ကဒီလ9ရက်နေ့ကပဲပြောခဲ့တာပါ။တွေ့မယ်နေရာနဲ့ပတ်သက်လို့လည်းသူကတော့ယူကရိန်းမြို့တော်ခီးဖ်ကိုတူသွားမှာမဟုတ်ပဲယူကရိန်းသမ္မတကဝါရှင်တန်မြို့တော်ကိုလာလာသာဖြစ်လိမ့်မယ်လို့ဆိုပြီးသမ္မတထရမ့်ကပြောဆိုခဲ့တာပါ။အလားတူရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းသူသိပ်မကြခင်မှာဆွေးနွေးစကားပြောနိုင်တဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့အချိန်တိကျကိုတော့မပြောပါဘူး။ယူကရိန်းသမ္မတကလည်းသမ္မတထရမ့်နဲ့ရုရှားသမ္မတတို့မတွေ့ခင်မှာသူ့အနေနဲ့သမ္မတထရမ့်နဲ့လူကိုယ်တိုင်တွေ့ဖို့ကအရေးကြီးတယ်လို့ပြောဆိုထားတာပါ။သမ္မတထရမ့်နဲ့တွေ့မယ့်ကိစ္စအတိမပြုတ်သေးပေမဲ့လို့လည်းသမ္မတထရမ့်နဲ့လက်တွဲလှုပ်ဆောင်ခွင့်ရတာကိုအမြဲတမ်းကျေးဇူးတင်တဲ့အကြောင်းနဲ့လာမယ့်သတင်းပတ်တွေအထက်မှာတန်ကင်းတမန်ကင်းကိစ္စတွေကိုအချိန်မြင့်လှုပ်ဆောင်သွားမယ်အကြောင်းနဲ့ထိရောက်ပြီးတော့အကျိုးရှိတဲ့ရလဒ်ကောင်းတွေရဖို့လိုအပ်တာမှန်သမျှကိုလှုပ်သွားမယ်လို့သမ္မတဆယ်လန်စကီကအတည်ပြုပြောဆိုထားပါတယ်။လောလောဆယ်မှာအမေရိကန်နဲ့ယူကရိန်းနှစ်ဖက်ကိုယ်စားလှယ်အဆင့်တွဲဆုံပွဲတွေနဲ့ဆွေးနွေးပွဲတွေဆီစဉ်နေတယ်လို့လည်းသမ္မတဆယ်လန်စကီကပြောပါတယ်ရှင်။အငင်းပွားစရာတရုတ်တန်ယုံတင်လန်ဒန်မြို့တော်မှာတိဆောက်ဖို့ပြင်နေတာနဲ့ပတ်သက်လို့တရုတ်ရဲ့လူခွင့်ရင်းနဲ့လူမျိုးရေးဆိုင်ရာချင်းချောက်မှုတွေကိုစွန့်ရင်ကြတဲ့သူတွေထောင်နေချီတန်ယုံတင်နေရာရထားတဲ့နေရာမှာစနေနေ့တုန်းကစူဝေးဆန္ဒပြကြပါတယ်။ဗြိတိန်အစိုးရကအတည်ပြုရင်ဒီတန်ယုံတစ်ဟာဥရောပမှာအကြီးဆုံးတရုတ်တန်ယုံဖြစ်လာလိမ့်မယ်လို့ဗြိတိန်လွှတ်တော်အမတ်တူကအစောပိုင်းတုန်းကသတိပေးပြောဆိုခဲ့ပါတယ်။ဒီနေရာမှာအေယာမတန်ယုံကြီးတိဆောက်ဖို့မလိုအပ်ဘူးလို့ဆန္ဒပြသူတူကပြောဆိုသလိုတရုတ်ဟာသူ့ရဲ့အတိုက်ခံတွေကိုအနောက်ရှက်ပေးရမှာအသုံးပြုဖို့အတွက်ဖြစ်လိမ့်မယ်ဆိုပြီးတော့လည်းဒီတန်ယုံတစ်တိဆောက်မဲ့ကိစ္စကိုကန့်ကွက်နေကြတာပါ။တရုတ်အစိုးရကလန်ဒန်မှာရှိတဲ့သူ့ရဲ့တန်ယုံကိုနေရာပြောင်းရွှေ့ဖို့လုပ်နေတာကတော့နှစ်တော်ကြာနေပါပြီ။လက်ရှိမယ်ရီလဘုံရမှာရှိတဲ့တန်ယုံကိုလန်ဒန်မျောစင်တဝိုက်သမိုင်းဝင်နေရာကိုပြောင်းရွှေ့ဖို့အတွက်ကြိုးစားနေတာပါ။ဒါပေမဲ့အနီးအနားကဒေသခံတွေနောက်လူခွင့်ရေးအဖွဲ့တွေနဲ့တရုတ်အစိုးရကိုဝေဖန်သူတွေကဒါကိုအပြင်းထန်ကန့်ကွက်နေကြတာဖြစ်ပါရဲ့ရှင်။
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865 လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0933ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ဖီအမေရိကန်တန်ကနေတင်းငွေမနေ့ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အမေရိကန်ကဒုက္ခသည်ခေါ်ယူတဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်တာဟာထိုင်းနဲ့အမေရိကန်ကြားပြီးခဲ့တဲ့နှစ်ကသဘောတူညီခဲ့တဲ့မြန်မာဒုက္ခသည်မိသားစုထောင်ပေါင်းများစွာကိုအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ခွင့်ပြုဖို့အစီအစဉ်တစ်ခုလုံးကိုပါရပ်သွားစေခဲ့တယ်လို့ဒုက္ခသည်စခန်းတွေနဲ့နေဆက်ရေးရာကိစ္စတွေကိုကြီးကြပ်တဲ့ထိုင်းလွတ်တော်ကော်မတီအကြီးအကဲရန်စီမရုံက VOA ကိုပြောပါရယ်ထိုင်းနဲ့မြန်မာနေဆက်တဲ့လျှောက်ထိုင်းနိုင်ငံအတွင်းကဒုက္ခသည်စခန်း6ခုမှာမြန်မာဒုက္ခသည်9000လောက်ရှိပါတယ်မြန်မာနိုင်ငံအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်အကြားဆယ်စုနှစ်နဲ့ချီဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရွှန့်ခွာထွက်ပြေးနေကြတဲ့သူတွေပါဝင်တယ်လို့ပဲတချို့ကဒီ1980ပြည့်လွန်ကာလတွေကတည်းကဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြတဲ့သူတွေဖြစ်ပါတယ်။အများစုကကရင်လူနည်းစုတွေပါ။ဒီလိုဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ခွင့်ပြုဖို့ထိုင်းနဲ့အမေရိကန်အစိုးရအကြားတစ်နှစ်ကျော်ဆွေးနွေးမှုတွေလုပ်ခဲ့ရပြီးတော့အဲ့ဒီနောက်ပြီးခဲ့တဲ့နှစ်ထဲမှာပဲသဘောတူညီချက်ရယူခဲ့တာဖြစ်ပါတယ်။ဒုက္ခသည်ဗနအူးအထိအမေရိကန်မှာအခြေချနေထိုင်ခွင့်ပြုမယ်ဆိုတာကိုတော့အမေရိကန်နိုင်ငံသားရဲ့ဌာနကမပြောခဲ့ပါဘူး။ဒါပေမဲ့တစ်နှစ်ကိုဒုက္ခသည်1000လောက်အထိကိုခေါ်ယူနိုင်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမီးကြီးရုံး UNHCR ဌာနဝန်ထမ်းတွေက2023ခုနှစ်တုန်းကသူတို့ကိုပြောခဲ့တဲ့အကြောင်းကိုတော့ဒီထိုင်းလွတ်တော်အမတ်ရန်စီမန်နဲ့အကူအညီပေးရေးဝန်ထမ်းတအုပ်ကဖေဖေကိုပြောပါရယ်။ကုလသမဂ္ဂကတော့ဒါနဲ့ပတ်သက်ပြီးညှင်းဆိုတာဒါမှမဟုတ်အတည်ပြုတာမရှိပါဘူးရှင်။ထိုင်းမြန်မာနယ်စပ်မြဝတီကြားဖြန့်အွန်လိုင်းလိင်လေဂိုင်းတွေကိုညွှန်ကြားခိုင်းစေသူတွေအဖြစ်တန်လျာရှိတဲ့တရုတ်နိုင်ငံသားနှစ်ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။အသက်29နှစ်အရွယ်တရုတ်နိုင်ငံသားယီဝမ်ယူနဲ့အသက်30အရွယ်လီဝေချီတို့ကိုဒီလ6ရက်နေ့ကသူတို့နေထိုင်နေတဲ့ဘန်ကောက်မြို့ကနေအိမ်မှာထိုင်းကွန်မန်ဒိုအထူးတပ်တွေကရှောက်တခင်ဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်တယ်လို့ထိုင်းတော်ဝင်ရဲတပ်ဖွဲ့ကပြောပါတယ်။ဒီတရုတ်နိုင်ငံသားနှစ်ဦးဟာကြားဖြန့်လိမ့်လေဂိုင်းတွေကိုဘန်ကောက်ကနေအမိတ်ပေးနေတဲ့ဆိုရာကိုရဲတပ်ဖွဲ့ကထောက်လန်းသိရှိခဲ့ရပြီးတဲ့နောက်သူတို့နေထိုင်နေတဲ့နေရာတွေကိုနောက်ရောက်ခံစောင့်ကြည့်ခဲ့ပြီးအခုလိုဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့ထိုင်းရဲမှူးစီရန်ဘွန်ဆမ်ကပြောပါရယ်သူတို့ပိုင်ဆိုင်တဲ့70တန်းတန်ကားတစ်စီးနဲ့ဘတ်ငွေ15တန်းမို့ရှိတဲ့ပစ္စည်းတွေကိုလည်းရဲတပ်ဖွဲ့ကသိမ်းဆီးခဲ့ပါရယ်သူတို့နဲ့ဆက်နွယ်တဲ့သူတွေကိုဆက်လက်ရှာဖွေဖမ်းဆီးနေတယ်လို့လည်းဘန်ကောက်ကရဲတပ်ဖွဲ့ကပြောပါရယ်သိမိကြခင်တော့ကတရုတ်ဆောင်ဝမ်ရှင်ထိုင်းနိုင်ငံမှာခီးသွွားနေတဲ့အချိန်ကြားဖြန့်လိမ့်လေဂိုင်းတွေရဲ့ဖမ်းဆီးတာကိုခံခဲ့ရပြီးတဲ့နောက်ထိုင်းဆိုရအနေနဲ့ဒီလိမ့်လေဂိုင်းတွေကိုနှိမ်နှင်းဖို့နဲ့ဒီမြန်မာဘက်ကလိမ့်လေဂိုင်းတွေထံကိုရောက်ရှိနေတဲ့ထောင်ကနန်းရှိတဲ့နိုင်ငံသားတွေကိုကယ်ထုတ်ပေးဖို့နိုင်ငံတကာကဖိအားပေးတောင်းဆိုတာတွေနဲ့ပို့ပြီးတော့ကြုံနေရတာလည်းဖြစ်ပါရဲ့ရှင်
နေကနေမနေ့ထိတ်တန့်သတင်းတွေကိုမက်ကွန်ပျူတာရှင်းပြပေးကြတာပါဗျာအခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာဓာတ်ရိုက်မှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါတယ်အခုအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်သတင်းပေးပို့ချက်တစ်ပုဒ်ရင်တစ်ဆက်ပါမယ်ထိုင်းနိုင်ငံထက် KI မဲဆောက်မှာထိုင်းနေကြသောတက်နဲ့တာဝန်ရှိသူတွေကမြန်မာနိုင်ငံဘက်ကိုတင်ပို့ဖို့လှုပ်ထားတဲ့လောင်စာဆီတွေကို Ferry La 9ရဲ့ညပိုင်းကဖမ်းဆီးလိုက်ပါတယ်မအေးမှာသတင်းပို့ပို့ထားပါတယ်ဗျာ
မြန်မာဘက်ကကြားဖြန့်အွန်လိုင်းလိမ်လည်ကိုင်းနေမလဲပတ်နိုင်အောင်မြဝတီဖျားသုံးစုတာချီလိုက်ဒေတာတွေကနေရာ၅ခုကိုထိုင်းနိုင်ငံဘက်ကလျှက်စစ်အင်တာနက်နဲ့ဆက်သုံးစီဖြတ်တောက်မယ်ဆိုပြီးထိုင်းနိုင်ငံအမျိုးသားလူညုံရေးကောင်စီ NSC ကဖေဖော်ဝါရီလ၄ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဒီလိုထုတ်ပြန်မှုအပြီးမှာမြန်မာဘက်ကိုပေးနေတဲ့မီးတွေကိုဖြတ်တောက်လိုက်တယ်လို့ထိုင်းဘက်ကမြန်မာဘက်ကိုလောင်စာဆီတင်ပို့နေတဲ့ကားတွေကိုလည်းပိတ်ထားပြီးမြန်မာဘက်ကိုပို့မဲ့လောင်စာဆီမှန်သမျှကိုဖမ်းဆီးနေတာပါဒီအတွက်ထိုင်းမြန်မာနယ်စပ်တက်ခရိုင်ဖော့ဖရမြို့နယ်ထဲမှာဖေဖော်ဝါရီလ9ရက်နေ့ညကမြန်မာဘက်ကိုပို့ဆောင်ဖို့တယ်ဆောင်လာတဲ့ဒီဇယ်ဆီလီတာ600ကိုထိုင်းရနာပိုင်းတွေကဖမ်းဆီးလိုက်တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
ဖော့ဖရမှာတော့မြန်မာဘက်ကိုပို့မဲ့ဒီဇယ်ဆီတွေကိုပေါ့နော်အဲ့သူတို့ထိုင်းအနာပိုင်းတွေကဖမ်းမိသွားတယ်ပေါ့ဟုတ်ဒီလိုထိုင်းဘက်ကဟိုနေရနေပြီးသူတို့ကြားပြန်ကိစ္စရေးကြောင်းပိတ်ထားတယ်အဲ့စီဒီရောလက်စင်မီဒီရောပိတ်ထားတယ်ပေါ့နော်အဲ့ကြောင့်မို့သူအခုမြန်မာဒီဘက်မြောက်ဒီဘက်ချမ်းမာတော့ကျွန်တော်တို့အဲ့စီဒီအခက်အခဲဖြစ်တယ်လက်စင်မီဒီရောအခက်အခဲဖြစ်နေပေါ့နော်
ထိုင်းဘက်ကအခုလိုမျိုးလျှက်စစ်မီးနဲ့လောင်စာဆီဖြတ်တောက်မှုတွေကြောင့်မြောက်ရီမျိုးကလိမ့်လေခိုင်းနေကာစီနိုယုံတွေကတော့အရင်ကလောက် မီးသုံးဆွဲနိုင်တာမရှိပေမဲ့လောင်စာဆီတွေတူလောင်ထားတဲ့အတွက်မီးစက်တွေမောင်းပြီးအလုပ်တွေဆက်လုပ်နေကြပါတယ်။ဒါပေမဲ့လက်လုံလက်စားပြည်သူတွေဒေသခံတွေကတော့မီးဖြတ်ဆီဖြတ်တဲ့ဒဏ်ကြောင့်အတော့ကိုအခက်ခဲတွေဖြစ်နေပါတယ်။လောင်စာဆီဝယ်ယူဖို့ခက်ခဲတာတွေဖြစ်နေတဲ့အတွက်နေ့စဉ်စားတောက်ရေးနဲ့ရေသုံးဆွဲဖို့တွေကိုပါအခက်ခဲတွေဖြစ်ရတယ်ဆိုပြီးမြောက်ရီမြို့ကန်တဦးကလည်း VOA ကိုပြောပါတယ်။
မြမမီးရကတတိယနဲ့နှစ်လရှိတယ်။မြမမီးရအဲ့ဒီမိနောက်မှာဖြစ်တယ်ဟိုကပြတ်လိုက်တာလေ။ပေးဆက်တော့ဟို gas မွေတယ် gas နဲ့သုံးတယ်အိမ်မကျတော့ဘူးသူပေါ့။ဘူးသေးတဲ့အိမ်ကဘူးနှစ်ကောင်းဖြစ်တယ်။ကြာစီအခုစီဆွေဟိုလိုမျိုးအိမ်မလာဘူးလေရေမောင်းမှုစီစီလို့။ဒီကားကိုဆိုင်ကြလို့ပဲပေးတယ်တဲ့။ဒီလိုဘုံနေနဲ့တောင်းဝင်မပေးဘူးလေဆိုတော့ကိုကြီးကဒုက္ခရအောင
်။
ဒီကအဲ့အိမ်ရေချက်ကရေတလက်ဆက်ကလေးအိမ်ကြီးပြက်ခရဝယ်လာတာပါ။အဲ့ဟုတ်လားအဲ့လားနေမောင်းရောစီမရလို့မောင်းရော
အခုဆိုရင်မြန်မာနိုင်ငံမြောက်ပြည်မြို့ဘက်မှာလမ်းပန်းဆက်သွယ်ရေးတွေလည်းခက်ခဲနေပြီးနေ့စဉ်ရေဆက်မီးဆက်မောင်းပြီးသုံးနေရတဲ့အတွက်လောင်စာဆီပြတ်တောက်မှုတွေကပိုဆိုးနေတယ်လို့လည်းဆိုပါတယ
်အဓိကတော့အခက်ခဲကတော့ဒီလမ်းပန်းဆက်သွယ်ရေးအတွက်ကားတွေသုံးလို့ပြုလို့မရဘူးအဲ့အိမ်နေမှာဆိုရင်တို့ကအဲ့ဟိုဟာနဲ့ဒီမီးဆက်တွေနဲ့အသုံးပြုရတဲ့ကြောင့်မလို့ဆက်စီမရတဲ့အဲ့အစီမရရင်တော့အကုန်လုံးပေါ့နော်ချက်တာပြုတ်တာစာပြီးတော့အကုန်လုံးအခက်အခဲဖြစ်တယ်ပေါ့ခင်ဗျဟုတ
်ထိုင်းဘက်ကကြားဖြန့် online လိမ်လည်ခိုင်းတွေကိုနှိမ့်နှေးရေးကိုဇက်တိုက်လုပ်နေပြီးမဲဆောက်အဝင်ထွက် gate တွေမှာလည်းနိုင်ငံသားတွေကိုစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ဖေဖော်ဝါရီလ6ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ထက်ဆိုင်လိုအပ်နယ်မြေကနေမြန်မာနိုင်ငံရွှေကုတ်ကိုနဲ့ KK ပတ်ဆိုတဲ့ကာစီနိုလောင်းကစားရုံတွေကိုပို့မဲ့ခုံတွေနဲ့လောင်းကစားလုပ်ငန်းတွေမှာအသုံးပြုတဲ့ပစ္စည်းတွေတဲဆောင်လာတဲ့ကုန်ကားတစ်စီးကိုလည်းထိုင်းဘက်ကဖမ်းဆီးလိုက်ပါတယ်အခုဆိုရင်တနိုင်တစ်ပိုင်းတဲဆောင်လာတဲ့လောင်းစားစီဘုံငယ်လေးတွေကအစတဲဆောင်ခွင့်မပေးတော့ပဲပိတ်ထားလိုက်ပါတယ်ရှင်
ထိုင်းကနေမတ်အေးမှာသတင်းပေးပို့ခဲ့တာပါဗျာအခုထုတ်လင်းချက်တွေကို burmeset.vnews.com internet စာမျက်နှာမှာလည်းဒီပိုင်းနဲ့ကြည့်ရှုနိုင်ပါတယ်ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်ဗျာအခုတော့နှစ်ပတ်တစ်ခါတင်ဆက်နေတဲ့ဒုအသံအစီအစဉ်အလှည့်ပါရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ဘေးကင်းတဲ့တခြားမြို့တွေကိုပြောင်းရွှေ့နေကြတဲ့ကမန်တိုင်းရင်းသားတွေခွဲခြားဆက်ဆံခံရတဲ့အခြေအနေကို Frontier မြန်မာကဝိုင်းတော်သားတွေတင်ဆက်ထားပါတယ်ခင်ဗျာ
အလုရှောက်တဲ့အခါလုပ်ငန်းရှင်အချို့ကကမန်လို့ပြောလိုက်တာနဲ့ပထမအလုပ်ခန့်မလုပ်နိုင်တဲ့ CV ဖောင်လေးပါယူပြီးတော့နောက်တော့မခန့်တာတွေရှိတယ
်။ဘာလို့လုပ်ချင်နေလဲအလုပ်ကလည်းခဏခဏတော့တော့စဉ်းစားရပါတယ်။လည်းဆီချောင်းလေးဆိုရင်တော့ပူဆိုးရတယ်
။ကမန်လူမျိုးတွေဟာရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်လူနည်းစုတွေဖြစ်ကြပါတယ်။ပြည်ရင်းမှာနေထိုင်စဉ်ကတည်းကဒေသအာဏာပိုင်တွေနဲ့လူများစုရခိုင်လူမျိုးတွေရဲ့ခွဲခြားဆက်ဆံခြင်းတွေကိုခံစားခဲ့ရပါတယ်။အခုရခိုင်ပြည်နယ်တွင်ပြည်ပခန့်တွေကြောင့်ရန်ကုန်မြို့ကိုထွက်ပြေးတင်းရှောင်လာချိန်မှာလဲသူတို့ရဲ့ဘဝကိုပြန်စတင်မှုစူးစမ်းရမှာခွဲခြားဆက်ဆံခံရမှုတွေကိုဆက်ပြီးခံစားနေကြရတယ်လို့ဆိုပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးတို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ
်
။အလုပ်လျှောက်တဲ့အခါလုပ်ငန်းရှင်အချို့ကကမန်လို့ပြောလိုက်တာနဲ့ပထမအလုပ်ခန့်မလုပ်လို့နဲ့ CV ဖောင်လေးပါယူပြီးတော့နောက်တော့မခန့်တာတွေရှိတယ်။လူပြေးသွားတာတို့ဘာလို့ပြောပြီးတော့အလိမ်မာလေးသုံးပြီးတော့ပြောတာပေါ့။ရဲဆိုင်ဆိုင်တော့မပြောပါဘူး။ဒါပေမဲ့အလုရှာဖွေတဲ့အခါခက်ခဲပါတယ
်။အသက်30အရွယ်မနီနွယ်ကရခိုင်ပြည်နယ်တောင်ပိုင်းမှာနေထိုင်ခဲ့တဲ့ကမန်အမျိုးသမီးတဦးပါ။ပြည်နယ်တွင်းစစ်ပွဲပြိပခါတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လမှာတော့ကလေး2ယောက်ရဲ့အသက်80အရွယ်မိခင်နဲ့အတူရန်ကုန်ကိုစစ်ဘေးရှောင်လာခဲ့ပါတယ်။သူမကတကူရီမိခင်စင်ငယ်မသားတယောက်ဖြစ်ပြီးတော့မိသားစုကိုဥဆောင်ငွေရှာနေသူလည်းဖြစ်ပါတယ်။ရခိုင်မှာတော့ကုံကြောက်ရောင်းတဲ့အလုပ်ကိုလုပ်ခဲ့ပါတယ်။အခုရန်ကုန်မှာစားဝတ်နေရေးအတွက်ဘာပဲလုပ်ရလုပ်ရလုပ်ဖို့အလုပ်ရှာဖွေနေတာ3လလောက်ရှိပြီဖြစ်ပေမဲ့အလုပ်မရသေးပါဘူး။မနီနွယ်ကသူအလုပ်မရတာဟာ ကမန်လူမျိုးဖြစ်တာကြောင့်လို့ယုံကြည်နေပါတယ်။ကမန်လူမျိုးဟာရခိုင်မျိုးနွယ်စုတစ်ခုဖြစ်ပြီးတော့အစ္စလမ်ဘာသာကိုကိုးကွယ်တာကြောင့်သူရခိုင်ပြည်နယ်မှာနေထိုင်စဉ်ကတည်းကခွဲခြားဆက်ဆံခံရတာတွေရှိတယ်လို့ဆိုပါတယ်။ကမန်လူမျိုးဟာတနိုင်ငံလုံးမှာလူဦးရေ 15,000 လောက်ပဲရှိတော့တာပါ။သူတို့တွေဟာနိုင်ငံသားစစ်စီရေးကတ်အလွယ်တကူလုံးလို့မရတာနဲ့တနေရာကနေတနေရာကိုသွားတဲ့အခါမှာလဲစစ်စစ်မင်းမြန်ပြီးတော့သွားခွင့်မပြုတာတွေလည်းရှိခဲ့ပါတယ်။အခုရန်ကုန်ကိုရောက်နေတဲ့ကမန်စစ်ပေးရှောင်တွေဟာအလုတ်လျှောက်တဲ့အခါမှာအခက်အခဲတွေနဲ့ကြုံတွေ့နေရပြီးအထူးသဖြင့်ရခိုင်လူမျိုးအလုတ်ရှင်တချို့နဲ့အစ္စလမ်ဘာသာဝင်အလုတ်ရှင်တချို့ကအလုတ်မခံတာတွေကိုကြုံတွေ့နေရတယ်လို့ဆိုပါတယ်။မနီနွယ်ကတော့အခုချိန်ထိအလုတ်မရသေးပါဘူး။
ကိုနဲ့အတူတူပေါ့နော်ဒီမှာအလုတ်လျှောက်ထားတဲ့ဘေးရလူနှစ်ယောက်ကတော့အလုတ်ရသွားတ
ာကိုနဲ့အတူအလုတ်လျှောက်ထားတဲ့ဘေးရလူနှစ်ယောက်ကအလုတ်ရသွားတော့ရမ်းတည်တာပါပဲကို့ကိုကမန်လူမျိုးမလို့မခန့်ဘူးဆိုပြီးတော့ခွဲခြားဆက်ဆံသူခံစားရတာပေါ့နော်ပညာရည်ချင်းနဲ့ရှင်မယ်ဆိုလဲကိုကသူတို့ထက်တာရယ်လေအဲ့ထဲမှာသူတို့နှစ်ယောက်ကိုပဲရွေးသွားတော့ခွဲခြားဆက်ဆံတာပူပေါ်လွင်သွားတာပေါ့နော်ကိုကလည်းကြတော့ပထမခန့်မလို့လို့နဲ့နောက်မခန့်ဘူးဖြစ်သွားတာလေနောက်ပြီးကမန်ဖြစ်လို့မခန့်တာဆိုပြီးအကြောင်းအရာလေးပြန်ကြရတော့လဲစိတ်ထိခိုက်တာပေါ့
အခုလိုအလုတ်ကင်ရှာဖွေရင်းနဲ့ခွဲခြားဆက်ဆံခံရသလိုမျိုးကိုတွေးပြီးတော့စိတ်မကောင်းဖြစ်မိတယ်လို့မနီနွယ်ကပြောပြပါဗျ။အလုတ်မရှိတာကြောင့်လက်ရှိမှာပါလာတဲ့ပစ္စည်းတွေကိုရောင်းချစားတောက်နေရပြီးရောင်းဖို့ကမရှိသလောက်ကုန်ခန်းနေပြီလို့ဆိုပါတယ်။လက်ရှိမှာလည်းကလေးတွေရဲ့ကျောင်းစိတ်တွေအမေဖြစ်သူအတွက်ကျန်းမာရေးစိတ်နဲ့နေ့စဉ်စားတောက်ဖို့ကုန်ကြစည်းတွေကြောင့်အရန်ဒုက္ခရောက်နေရတယ်လို့သူကဆိုပါတယ်။ကမန်တွေကိုအလုတ်ခတ်မှုခက်ခဲနေတာဟုတ်တယ်လို့စီးပွားရေးလုပ်ငန်းရှင်တယောက်ကဝန်ခံပါတယ်။ဘာကြောင့်အလုတ်ခတ်ဖို့ခက်ခဲနေသလဲဆိုတာကိုတော့ Facebook Messenger ကနေတဆင့်အခုလိုပြောထားပါတယ်
။ကျွန်တော်လူချင်းနေပြီးတော့အလုတ်သွားတဲ့ခဏမှတော့တော့စဉ်းစားရပါတယ်။ခိုင်ရဆီချောင်းလေးဆိုရင်တော့ပိုဆိုးရတယ်။ဘယ်တည်းမှလူမျိုးရေးဘာသာရေးရှိနိုင်တယ်လို့စဉ်းစားကြတာတဆိုင်ရမိတာမျက်နှာရှိလာနိုင်တော့အချို့ဆီချောင်းလေးခံမှုဆိုတာခက်ပါတယ်
။ပြီးခဲ့တဲ့2024ခုနှစ်တုန်းကရန်ကုန်မှာကမန်တိုင်းရင်းသားအမျိုးသမီးတစ်ယောက်ကရခိုင်မုတ်ဒီဇိုင်းတစ်ခုဖွင့်ထားတဲ့အကြောင်း Facebook မှာတင်ပြီးတော့အသိပေးခဲ့တဲ့အချိန်မှာကမန်လူမျိုးကရောင်းချတာဖြစ်တာကြောင့်လူမျိုးတူရခိုင်တိုင်းရင်းသားတွေက Facebook ပေါ်မှာခွဲခြားတဲ့အပြုအမူတွေပြုလုပ်ခဲ့ပါတယ်။အဲ့ဒီအမျိုးသမီးကဈေးဆက်ရောင်းပေမဲ့နောက်ပိုင်းမှာတော့ Social Media ပေါ်တင်တာမျိုးတွေမလုပ်တော့ပါဘူး။အဲ့ဒီလိုခွဲခြားဆက်ဆံမှုတွေကိုမလုပ်တင်ကြောင်းတချို့သောရခိုင်တွေကကမန်တွေဘက်ကနေပြီးတော့ခုခံပြောဆိုတာတွေလည်းရှိခဲ့ပါတယ်။အရခတ်တက်တော်နဲ့စစ်ကောင်စီကြား2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကတကြော့ပြန်စစ်ပွဲတွေစတင်ဖြစ်ပွားပြီးတဲ့နောက်ရခိုင်ပြည်နယ်မှာနေထိုင်သူတွေဟာတိုက်ပွဲရှောင်မှုအတွက်ရန်ကုန်ကိုပြောင်းရွှေ့လာကြပါတယ်။ရခိုင်ပြည်နယ်ထဲမှာမြို့နယ်18မြို့နယ်ရှိတဲ့အထက်က14မြို့နယ်ကိုအေအေကထိန်းချုပ်ထားပါတယ်။ကမန်အရေးဆောင်ရွက်နေသူတွေရဲ့စီးနေအရာဆိုရင်လက်ရှိရန်ကုန်မြို့မှာကမန်တိုင်းရင်းသားစစ်ရှောင်2000လောက်ရှိပါတယ်။သူတို့တွေဟာလူနည်းစုတွေဖြစ်သလိုကိုးကွယ်တဲ့ဘာသာပြောဆိုနေတဲ့ဘာသာစကားတွေအပြင်ရင်းမြေဒေသတွေကလည်းမတူညီတာကြောင့်နေထိုင်စားတောက်တဲ့နေရာမှာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့ဆိုပါတယ်။သူတို့တွေအတွက်အလုတ်ကင်တွေကအခက်အခဲတွေရှိသလိုနေထိုင်စရာအတွက်ပါအခက်အခဲနေကြတယ်လို့ဆိုပါတယ်။တိုက်ခန်းငှားတဲ့အခါမှာတချို့တိုက်ခန်းပိုင်ရှင်တွေကရခိုင်စစ်ဘေးရှောင်တွေကမန်စစ်ဘေးရှောင်တွေကိုမငှားရတာတွေရှိနေတယ်လို့မနီနွယ်ကဆိုပါတယ်။
ရန်ကုန်ဆစ်ဆောင်လာပြီဆိုကတည်းကလက်ပလာချီပလာနဲ့လာရတာလေ။နေစရာနေရာလေးမှားမယ်ဆိုတော့လေရန်ကုန်ထဲမှာရခိုင်ကမန်ဆိုလို့ရှိရင်ဒီမငားကျင်တဲ့သူတွေလည်းရှိတယ်။နေစရာနေရာလည်းအရန်ခက်ခဲရှိတယ်။တချို့ကလည်းမတိရွယ်ငားလိုက်တယ်။တိသွားတော့မငားနိုင်တော့ဘူး။ပြန်ဆင်းသွားဆိုပြီးလောက်တာမျိုးတွေရှိတယ
်။မနီလာကကမန်အမျိုးသမီးတွေရဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေကိုလေ့လာနေသူဖြစ်ပြီးတော့ရန်ကုန်မှာနေနေတာ6နှစ်ဝန်းကျင်ရှိပါပြီ။သူကလည်းကမန်လူမျိုးဖြစ်ပြီးတော့ခွဲခြားဆက်ဆံခံရမှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူပါ
။ခွဲခြားဆက်ဆံမှုတော့ကိုစဉ်းစားနေကြတာအများကြီးပဲ။ဥပမာအဖြစ်ပြောရအောင်ဆိုရန်ကုန်မြို့ရမှာဆိုတောင်မြောင်းနေရာမျိုးအခန်းတစ်ခုကိုဝယ်မယ်ဆိုရင်တော့ဘာသာကြောင့်မရောဘူးဆိုရက်တကယ်လုံးဝ Facebook မှာအများကြီးပဲပေါ်နေပါတယ်။ဆိုက်ရှာကြည့်နေပြနိုင်ပါရဲ့ပေါ့နော်။အဲ့ဒါကလည်းဆိုတော့ဘာသာမတဲခွဲပဲနဲ့ဒီအစ္စလမ်တစ်ခုဖြစ်တာနဲ့ရင်ခွဲခြားတယ်မင်းရောလောက်ကြတယ်အဲ့ဒါတော့ဒီမောက်ထောက်ရှောင်းနေမြဲအဲ့ဒါတောင်းနေမှာအစိုးရတောင်းနေမှာလည်းရှိတယ်ပရိုက်ဗိတ်တောင်းနေလို့သူမျိုးပြောလို့ဘောနော်အစိုးရတောင်းနေမှာလည်းရှိတယ် ဟိုဒီကလေးတယောက်ကအစ္စလာမ်ဖြစ်ပြီးရှိဆိုအဲ့ကလေးကိုတချို့နေရာတွေမှာပွဲထုတ်ဖို့အတွက်ဘယ်တော့ဝဲတော်နေပါသည်ဟိုဟာသူကစိတ်ရင်းမတင်ကြဘူးလူရမတင်ကြဘူ
းသူရဲ့လေလာထားမှုတွေအရာဆိုရင်ကမန်အမျိုးသမီးတွေဟာနေအိမ်ကိုပူပန်တာတွေဒေသမှာကြံ့ရင်ခဲ့တဲ့ဆွေမျိုးတွေနဲ့အဆက်အသွယ်ပြတ်တောက်တာတွေကြောင့်စိတ်ပူပန်နေရတာတွေရန်ကုန်မှာမသွားတဲ့မလာတဲ့ဖြစ်နေတာတွေအဆရှိတဲ့အခက်အခဲတွေစိတ်တော့ကတွေနဲ့စိတ်မလုံခြုံမှုတွေကိုပါရင်ဆိုင်နေရတယ်လို့ဆိုပါတယ်ကမန်လူမျိုးတွေအတွက်ကမန်မျိုးသားတိုးတက်ရေးပါတီတစ်ခုရှိပါတယ်ရန်ကုန်မှာအခုလိုကြုံတွေ့နေရတဲ့ကမန်တိုင်းရင်းသားတွေရဲ့အခက်အခဲတွေကိုကမန်မျိုးသားတိုးတက်ရေးပါတီကမကူညီနိုင်တယ်လို့တခြားအဖွဲ့အစည်းတွေကလည်းမကူညီနိုင်တဲ့အတွက်အခက်အခဲတွေပိုဖြစ်နေရတယ်လို့ပါတီတာဝန်ရှိသူတယောက်ကပြောပြပါတယ်ပါတီအနေနဲ့2023ခုနှစ်ဇန်နဝါရီ26ရက်နေ့ကအသစ်ပြဋ္ဌာန်းလိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရနိုင်ငံရေးပါတီအဖြစ်ဆက်လက်တည်ထောင်မှုအတွက်ပါတီမှတ်ပုံတင်ပြန်လည်လျှောက်ထားတာမရှိတဲ့အတွက်တရားဝင်အကူအညီပေးတာတွေမလုပ်နိုင်ပါဘူ
းအခုကတော့ဒီဘယ်လိုမှဟိုအခုဒီမရဘူးပေါ့နော်ဟိုအခုရှိတာစားနေရတဲ့အဆင်ဟိုအန်ဂျီဝလည်းမလာဘူးဘာမှအန်ဂျီဝလည်းမလာဘူးဘာမှမလာဘူးကလည်းအဲ့ဒီအဖွဲ့အစည်းတွေကလည်းအန်ဂျီတို့ကလည်းဒီမျိုးကိုဒီမဲမကူညီကြတာပိုင်းလားမသိဘူးအဲ့ဒီမှာကောက်တယ်ပြောတယ်ဒါမဲ့အဲ့ဒီဇင်းကောက်ပြီးတော့အကောင့်လည်းမပေါ်ဘူးပေါ့နော်ဒါမဲ့အခြေအနေကဘူးဘူးမကူညီနိုင်တာဟိုလည်းဟိုလည်းတို့လူကြီးရဲ့ပဲဒီကောကတော့လက်မမှရှိနေတဲ့ကလားဘူးမကူညီနိုင်ဘူး
လက်ရှိမှာတော့မက်နီနွယ်တယောက်ငွေချင်းမရှိတော့တာကြောင့်ရန်ကုန်မှာဆက်လက်ရပ်တည်နိုင်မှုအတွက်မတည်ကြနေပါဘူး။ကမန်တွေသာဒီလိုခွဲခြားဆက်ဆံမှုတွေမခံရဘူးဆိုရင်ရန်ကုန်မှာအဆင်ပြေပြေနေနိုင်မယ်လို့သူခန့်စားနေရပါတယ်
။ပြန်ခွင့်ရမယ်ဆိုပြန်ရှင်သာဘောကိုရဲ့ပဲချိန်မဲ့ဖြစ်ဖြစ်လမ်းဖွင့်လို့
ပြန်ခွင့်ရမယ်ဆိုရင်ပြန်ရှင်သာဘောပဲချိန်မဲ့ဖြစ်ဖြစ်လမ်းဖွင့်တာနဲ့ကောက်ပြီးပြန်မှာ။ကိုယ့်အိမ်ကိုယ့်အခြေအနေတွေကဘလို့နေလဲဆိုတာပြန်ကြည့်ချင်တယ်လေ။ဟိုမှာလည်းပစ္စည်းတွေအိမ်တွေလည်းအကုန်ထားခဲ့ရတော့ဘလို့နေလို့ဘလို့ဖြစ်ပြနေမှန်းတော့မသိဘူးပေါ့နော်အဆင်ပြေတယ်ဆိုရင်တော့ပြန်ကျင်တာပေါ့ကို့နေရာမှာစားရေးတောက်ရေးအစအကုန်အဆင်ပြေရယ်နောက်ဆုံးမရှိဘူးဆိုရင်တော့ဟင်းမင်စိုက်စားလို့ရတယ်ဒီနေရာမှာနေရေးစားရေးအခက်ခဲတော့မနေချင်တော့ဘူ
းဒို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ့်ဒို့အတန်ဖောကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။အခုတော့ပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့အာရှနိုင်ငံရေးဘက်လက်ကြည့်အောင်ပါဗျာ။ထိုင်းဝန်ကြီးချုပ်ဖေထုံတန်ဟာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံခဲ့ပြီးထိုင်းနယ်စပ်ကအွန်လိုင်းငွေလိမ်လုပ်ငန်းနှိမ့်နေရေးစထားလန်ဖော်လို့ရေးတွေဆွေးနွေးခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှီဂဲရုအီရှိဘာကတော့သမရဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီးတော့စီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေဆွေးနွေးပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့လာမယ့်ရက်သတ္တပတ်ထဲမှာသမရဒေါ်နယ်ထရန့်နဲ့တွေ့ဆုံမှုရှိပါတယ်။ကိုစုံမှုကျော်စူးစီးတင်ပြထားပါတယ်ဗျာ
။ထိုင်းဝန်ကြီးချုပ်ဖေတုံတန်ရှီနာဝတ်ဟာတရုတ်ပြည်ကို February 5ရက်နေ့ကနေ10ရက်နေ့အထိ4ရက်ကြာခရီးသွားရောက်ခဲ့ပြီးပြီးခဲ့တဲ့ January 6ရက်နေ့ကြာတာပတိနေ့ကတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်
။ဒိုင်ဂျာချင်းပြီးကြော်မီရှင်အန်ချန်ဖာဒန်လီ
တရုတ်နဲ့ထိုင်းနိုင်ငံကြားဆက်ဆံရေးဟာထောင်စုနှစ်နဲ့ချီရှိခဲ့ပြီးမိသားစုလိုရင်းနှီးခိုင်မာခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90ကတန်တမန်ဆက်ဆံရေးတွေထူထောင်ပြီးနောက်မှာလဲတနိုင်ငံနဲ့တနိုင်ငံအပြန်အလှန်လေးစားမှုယုံကြည်မှုကူညီပံ့ပိုးမှုတန်းတူညီမျှမှုတွေနဲ့ဆက်ဆံခဲ့ကြတာပါဒီအတွေ့အကြုံဖြတ်သန်းမှုတွေဟာထိုင်းနဲ့တရုတ်ဆက်ဆံရေးဖွံ့ဖြိုးတိုးတက်ဖို့နဲ့အနာဂတ်ကိုအတူတကွပိုင်ဆိုင်နိုင်မဲ့ထိုင်းတရုတ်လူမှုအတိုင်းဝန်တရက်ထူထောင်နိုင်ဖို့အတွက်တန်ဖိုးရှိတဲ့အခြေခံတွေပဲဖြစ်ပါတယ
်ထိုင်းဝန်ကြီးချုပ်ဟာသူ့ရဲ့ခရီးစဉ်အတွင်းတရုတ်နဲ့ထိုင်းယင်းနှီးမြှုပ်နှံမှုနဲ့ပူးပေါင်းဆောင်ရွက်မှုအတွေ့နှစ်နိုင်ငံသဘောတူစာချုပ်14ခုကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်တရုတ်နဲ့ထိုင်းနိုင်ငံအကြားဒက်ဂျစ်တယ်စီးပွားရေးလျှက်စစ်ကားထုတ်လုပ်ရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်မဲ့အခြေအနေတွေကိုလည်းသမ္မတရှီကျင်းပင်ကထိုင်းဝန်ကြီးချုပ်ကိုဆွေးနွေးပြောကြားခဲ့ပါတယ် ထိုင်းဝန်ကြီးချုပ်ဖေထုံထံကလည်းသမရရှင်နဲ့တွေ့ဆုံစဉ်အခုလိုပြောဆိုခဲ့ပါတယ်
ภาพและความมั่นคงร่วมกัน Active Promoter of Peace and Common Prosperity ว่าจะขอให้การมาเยือนในครั้งนี
้ท้ายสุดอย่างนี้เนี่ยแหละกบาจีด้วยญญายีโตดแตจีบัวหมู่ฤกูหญ่าวีคันซานายีด้วยตียุเนี่ยอตุอเมียนเป็ดปูบางลุกส่องตวาลุบาเรจมารุเยอนาแกมิวเซตฤอโจคันซานายแม่2နိုင်ငံมหาบิวาหญ่าปูบางส่องแยหมู่ฤกูโปบีนีดิแกแกลุกส่องตวาบาเม
ท้ายวินจีจุยะคีเซนอตวินท้ายเมมาเนซัดเนထိုင်းကမ်ဘောဒီးယားထိုင်းလာအိုနယ်ဇတ်တွေမှာတရုတ်ရာဇဝတ်ဂိုင်းတွေကလုပ်ကင်နေတဲ့အွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်ဖေထုံထန်ရဲ့တရုတ်ခီးစဉ်ကာလအတွင်းထိုင်းမြန်မာနယ်ဇတ်မြန်မာနိုင်ငံပဲအချမ်းကအွန်လိုင်းငွေလိမ်လုပ်ငန်းတွေအခြေစိုက်နေတဲ့ BGF တို့မဟုတ် KNA ကရင်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားရာမြဝတီရွှေကုတ်ကိုဖျားသုံးစုဒေသတွေကိုလျှက်စစ်မီးနဲ့လောင်စာစီတင်ပို့တာတွေကိုထိုင်းဘက်ကဖြတ်တောက်ခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ဖေထုံတန်ရဲ့ခေးစဉ်အတွင်းထိုင်းလာအိုတရုတ်ညံနှုံးမြင့်ယထာလန်ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံပဲချမ်းမှာ2019ခုနှစ်ကတည်းကစတင်ပြီးဘန်ကောက်နခုံရာချစီမှာအပိုင်းကိုဆောက်လုပ်နေတာပါ။အဲဒီကမှတဆင့်လာအိုနဇတ်နောက်ခိုင်မြို့ကိုဆက်လက်ဖောက်လုပ်မှာဖြစ်ပါတယ်။388မိုင်အရှိရှိတဲ့ဒီယထာလန်ကို2030ခုနှစ်မှာအပြီးဆောက်လုပ်မှာဖြစ်ပြီးဒေါ်လာ10ဘီလီယံလောက်ကုန်ကျမှာဖြစ်ပါတယ်။ယထာလန်ဆက်လက်ဖောက်လုပ်မဲ့ဒီစီမံကိန်းကိုပြီးခဲ့တဲ့အင်ကာနိကပဲထိုင်းအစိုးရကအတည်ပြုလိုက်ပြီးဖြစ်ပါတယ်။နောက်ခိုင်ကနေတဆင့်လာအိုဘက်ယထာလန်အပိုင်းနဲ့ဆက်ပြီးတရုတ်ပြည်ယူနန်မြို့တော်ခွန်မိန်ကိုဆက်သွယ်မှာဖြစ်ပါတယ်။အခုလိုအချိန်မှာပဲဂျပန်ဝန်ကြီးချုပ်Shigeru Ishiba ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပြီးဖေဖော်ဝါရီလ9ရက်နေ့တောက်ချာနေ့တုန်းကသမ္မတဒေါ်နယ်ထရန့်နဲ့ပထမအဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဟာအစ္စရေးဝန်ကြီးချုပ်နာတာညာဥပင်းရင်သမ္မတဒေါ်နယ်ထရန့်ကလက်ခံတွေ့ဆုံတဲ့ဒုတိယမြောက်နိုင်ငံခေါင်းဆောင်တူဖြစ်ပါတယ်
။ Thank you very much. It's a great honor to be with Prime Minister Ishiba of Japan. He's a highly respected man.
ကျေးဇူးအများကြီးတင်ပါတယ်ဂျပန်နိုင်ငံဝန်ကြီးချုပ်အီရှိဘာနဲ့တွေ့ဆုံရတာကိုအလွန်ဂုဏ်ယူပါတယ်သူဟာလူအများလေးစားကြည်ညိုခံရတဲ့စွမ်းဆောင်ရည်ကောင်းသူဖြစ်ပါတယ်အခုလိုအင်ပီရိုရုံးငန်းမှာသူ့ကိုလက်ခံတွေ့ဆုံရတာအလွန်ဂုဏ်ယူပါတယ
်နိုင်ငံကုံတော်ရေးမှာအမေရိကန်လူငွေပြနေတဲ့ကိစ္စဖြစ်ရှင်းဖို့ဂျပန်ကအမေရိကမှာဒေါ်လာ1 trillion အထိယင်းနှီးမြှုပ်နှံဖို့ရည်ရွယ်ထားတဲ့ကိစ္စစတာတွေကိုဆွေးနွေးခဲ့ပါတယ်ဒါ့အပြင်တရုတ်နဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေအပါအဝင်အာရှပစိဖိတ်ဒေသလုံခြုံရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။ဂျပန်နဲ့အမေရိကန်ကုန်သွယ်ရေးမှာအမေရိကန်ဘက်ကဒေါ်လာ68ဘီလီယံလုံငွေပြနေပါတယ်။ဂျပန်ဘက်ကလည်းအာရှပစိဖိတ်လုံခြုံရေးအတွက်အမေရိကန်ဆက်လက်ယက်တိပေးဖို့လိုလားနေပါတယ်။အခုလိုချိန်မှာပဲအိန္ဒိယဝန်ကြီးချုပ်မိုဒီဟာလည်းလာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာသမရဒေါ်နယ်ထရန့်ကိုတွားရောက်တွေ့ဆုံဖို့ရှိပါတယ်။ဝန်ကြီးချုပ်မိုဒီဟာသမရဒေါ်နယ်ထရန့်နဲ့တွေ့ဆုံမဲ့တတိယမြောက်အာရှတိုက်ကနိုင်ငံခေါင်းဆောင်တခုဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီအနေနဲ့ကုန်သွယ်ရေးကာကွယ်ရေးပူးပေါင်းဆောင်ရွက်မှုနဲ့မီးပညာကိစ္စတွေကိုဆွေးနွေးဖို့ရှိတဲ့အပြင်ဒီရက်သက်တပတ်အတွင်းအမေရိကန်စစ်လေယာဉ်နဲ့ပြန်ပို့ခဲ့တဲ့အိန္ဒိယနိုင်ငံသား104ဦးအပေါ်ဆက်ဆံခဲ့တဲ့ပုံစံတွေနဲ့ပတ်သက်လို့လည်းမေကွန်ထုတ်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနအတွင်းဝင် Vikram Misri ကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။လောလောဆယ်အချိန်အထိအိန္ဒိယနိုင်ငံသား489ဦးကိုပြန်ပို့မယ်လို့အမေရိကန်အစိုးရကအကြောင်းကြားထားတဲ့အကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။ခုတော့မြန်မာစံတော်ချိန်6နာရီခွဲခန့်နေပါပြီဗျာ။ရေဒီယိုလိုင်းတို့မှာပါနားဆင်နိုင်တဲ့တင်းတွေမနဲ့ပထမနိုင်ဝက်ထုတ်လွှင့်ချက်တွေကတော့ဒီမှာပဲရန်နာပြစီဒုတိယပိုင်းနိုင်ဝက်မှာတော့ကြန့်ရှိနေတဲ့အပတ်စဉ်ကဏ္ဍတွေကိုမနဲ့9နိုင်အထိလူလူမိတ်ဆွေရုပ်သံလိုင်းနဲ့အင်တာနက်စာမျက်နှာတွေမှာဆက်လက်ကြည့်ရှုနိုင်ပါတယ်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချင်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာ ထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။ VOA ရဲ့တင်းငွေနေမနေ့ခင်ဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။ခုတော့ပတ်စံကဏ္ဍရေးတဲကဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်အလှည့်ကျပါပြီ။ကဘာနေရာအများစုမှာကိုပိုင်ခွင့်ရွေးတွေရဖို့မိသားစုဘဝတွေပေးဆက်ထောင်ကျအသေးခံကြိုးစားနေကြရချိန်မှာနယူးဇီလန်နိုင်ငံမှာတော့တောင်တလုံးကိုလူတစ်ယောက်ရနိုင်တဲ့အခွင့်အရေးတိုင်းပေးလိုက်ပါတယ်။နယူးဇီလန်နိုင်ငံကဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးအကြောင်းကိုဒေါက်တာဂျန်ထုနဲ့ဦးတပောင်တန်းကဆွေးနွေးမေးမြန်းတင်ပြထားပါတယ်ဗျာ။
ခါနေတိုင်းသားတွေကသူတို့ရဲ့မျိုးရိုးစင်ဆက်ဖြင့်ယူဆကြတဲ့တောင်တော်ကိုလူတယောက်ရရှိတဲ့ခွင့်ရင်းမျိုးတွေ2025ခုနှစ်ဇန်နဝါရီ30ရက်နေ့ကနယူးဇီလန်တွတ်တော်ကပေးရလိုက်ပါတယ်။အဲဒီတောင်ကတော့မော်ရီလူမျိုးတွေရဲ့ဘာသာစကားအရဒရနကီမောင်ကလို့ခေါ်တဲ့တောင်တော်ဒရနကီဖြစ်ပါတယ
်။ The question is that the motion be agreed to. Those of that opinion will say aye. To the contrary, the ayes have it.
Te piri whakatupua mō te kāhui tūpua Tararaki Maunga Collective Redress Bill Third Reading.
Now, waiata, I think.
ဘဝတော်ကိုအခွင့်အရေးပေးရတာဘဝမှာလဲဆျှော့ပါပါအတိမတ်ပြုဖြစ်ပါတယ်ထာနေတိုင်းသားမော်ရီလူမျိုးတွေရဲ့အခွင့်အရေးနဲ့ကြာရင်ကအတိမတ်ပြုမှုအကြောင်းဆွေးနွေးပြဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့နယူးဇီလန်နိုင်ငံမှာပါဂူဘွဲ့ရရှိပြီးလက်ရှိနယူးဇီလန်မှာပဲနေထိုင်နေတဲ့ဒေါက်တာဂျန်ထူးဖြစ်ပါတယ်မင်္ဂလာပါကိုဂျန်ထူးရေ
ဟာမင်္ဂလာပါဆရာဟုတ်ကဲ့ပါ
ဟုတ်ကဲ့ကိုဂျန်ထူးရေပထမအဦးဆုံးတော့ဒီသတင်းအကြောင်းလေးနဲ့စကြအောင်ခင်ဗျဘယ်တူ
ကြပြပြပါဦး။ငါကတော့သူတို့ဒီခေါ်ရာကဒီနိုင်ငံမှာကဟိုသူတို့နှစ်မျိုးရှိရဆရာ Mount Taranaki ရဲ့နောက်Mount Egmont Mount Egmont ဆိုတာ Mount Egmont ဆိုတာသူအင်္ဂလိပ်လူမျိုးတယောက်ပြီးခဲ့တဲ့နာမည်ပေါ့။အခုဒီတည်င်းကတော့ဒီဥဒီတောင်ကိုလူတယောက်အနေနဲ့တရားဝင်အတိအမှတ်ပြုတ်လိုက်တဲ့ဒါဥပဒေအကြောင်းပေါ့။အဲ့တော့သူကဒီဥပဒေအရဟိုနောက်ထပ်ပြောင်းလဲလာလေးလည်းရှိတာပေါ့။ဒီလူတယောက်အနေနဲ့အတိမတ်ပြုတ်လိုက်တယ်ဆိုတာကြတော့သူကဒီတောင်ဟာလည်းပဲလူလိုပဲသူမှာအခွင့်အရေးရှိတယ်ပြီးသူ့ကိုကာကွယ်ပေးရမယ့်တာဝန်ရှိတယ်လို့ဒါတရားဝင်အတိအမတ်ပြုတ်လိုက်တဲ့သဘောပေါ့နောက်တစ်ခုတော့ဒီဥပဒေအရနောက်ကဘာဖြစ်သွားလဲဆိုတော့သူရဲ့ဒီကို governance ပေါ့သူတို့ဒီပုတ်တွဲအုပ်ချုပ်မှုပုံစံပေါ့ငကိုတော့ကတော့ငကိုလည်းသူရဲ့ဒီဥပဒေအရကဒီဟိုသူရဲ့သဘောတူစာချုပ်အရပေါ့နော် 110k သဘောတူစာချုပ်အရကဒီအစိုးရနဲ့မော်ရီလူမျိုးတွေကြားမှာဒီသဘောဝအရင်းမြစ်တွေကိုပူးတွဲစီမံရမယ်ဆိုတော့သဘောတူချက်ရှိတယ်ဒါပေမဲ့လည်းဒီဥပဒေမတိုင်ခင်မှာတော့အဲ့လိုသဘောတူညီချက်ရှိပြီမဲ့လည်းသူတို့ရဲ့အခန့်ကဏ္ဍအကန့်တတိမော်ရီလူမျိုးတွေရဲ့အခန့်ကဏ္ဍအကန့်တတိရှိတယ်ပေါ့ဒါပေမဲ့ဒီနောက်ပိုင်းတော့ဟိုသူတို့ရဲ့ဒီမောင်တာရနာကီနဲ့ပတ်ဝန်းကျင်ဒေသကိုစီမံခန့်ခွဲရတဲ့နေရာမှာပါဝါအတူတူဖြစ်သွားတာလုတ်ပိုင်ခွင့်အတူတူဖြစ်သွားတာပေါ့ဆုံးဖြတ်ပိုင်ခွင့်ကသူတို့ကြားမှာအတူတူဖြစ်သွားတယ်ပေါ့
ဒေါက်တာချန်ထူးရှင်းပြခဲ့သလိုပါပဲဥပဒေကလူတယောက်လိုအခွင့်အရေးသတ်မှတ်ပေးလိုက်တဲ့အဲ့ဒီနယ်ပယ်ကိုဥပဒေနာမည်တေခေါဟီတူပူအားလို့ပေးလိုက်ပါတယ်။တောင်တော်တာရနာကီနဲ့ပတ်ဝန်းကျင်ကတောင်တွေမြေတွေအားလုံးဒီနာမည်မှာအကျုံးဝင်ပါတယ်။အခုလိုအချိန်နဲ့ပြန်ရအောင်မော်ရီလူမျိုးတွေဟာရာစုချီပြီးကြိုးစားခဲ့ရတာပါ။1849ခုနှစ်မှာမော်ရီမျိုးနွယ်စုတွေနဲ့ဗြိတိရှ်ဘေးရဲ့ကိုယ်စားလှယ်တွေကဝိုင်တန်ကီစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။စာချုပ်က မော်ရီဘာသာစကားနဲ့ရောအင်္ဂလိပ်ဘာသာစကားနဲ့ပါရှိပေမဲ့အတိတ်ပဲကကွဲနေပါလေမော်ရီဘာသာစကားနဲ့အဲ့ဒီစာချုပ်မှာမော်ရီလူမျိုးတွေဟာသူတို့ရဲ့မြေတွေနဲ့အရင်းမြစ်တွေကိုထိမ့်ချုပ်ခွင့်ရပါတယ်ဒါပေမဲ့ဗြိတိရှ်တွေကစာချုပ်ကိုဖောက်ဖျက်ခဲ့ပြီး1865ခုနှစ်မှာတောင်တော်တရနာကီနဲ့ပတ်ဝန်းကျင်မြေကိုသိမ်းလိုက်ပြီးအမဲလိုက်အဖွဲ့တွေနဲ့တောင်တက်အားကစားအဖွဲ့တွေကအဲ့ဒီနေရာကိုစီမံခံပွဲခဲ့ကြတာပါမော်ရီလူမျိုးတွေကစီမံခွင့်မရရှိခဲ့တော့ပါဘူးနယူးဇီလန်မှာပေါ့ဂိုးစပစ်ကအခုလိုပြောပါတယ
် I acknowledge traditional Maori practices associated with the mountains
ဒီတော့လုပ်ငန်းမြင့်တင်တုန်းကဆိုရင်ဒီတောင်နဲ့ဆက်ဆက်နေတဲ့မော်ရီလူမျိုးတွေရဲ့ရိုးရာဓလေ့တွေမလုပ်ရလို့ပိတ်ပင်ထားခဲ့တာပ
ါမော်ရီလူမျိုးတွေရဲ့ဆာလပြတောင်းဆိုမှုတွေက1980နဲ့80ခုနှစ်များအတွင်းမှာအားကောင်းလာတာနဲ့အတူထားနေတိုင်းသားတွေရဲ့ဘာသာစကားအင်ချင်းမှုနဲ့ခွေရည်တွေကိုနယူးဇီလန်ဥပဒေမှာအသိမှတ်ပြုလာပါတယ်အခုဥပဒေအသိမှတ်ပြုလိုက်တာနဲ့ပတ်သက်လို့ဒေပါတီမော်ရီပါတီရဲ့ပူတွဲကောင်းဆောင်ဒက်ပီအန်ဂါရောပကာလာအခုလိုပြောပါတယ
် Today Taranaki Elmanga Tupuna is released from the shackles the shackles of
ဒီနေ့ကျမတို့ရဲ့ဘိုးဘေးဘီဘင်တောင်တော်တာရာနာကီဟာအချုပ်အနှောင်နှောင်ကျိုးကနေလွတ်မြောက်ခဲ့ပါပြီမတရားမှုအသိကင်းမဲ့မှုနဲ့အမုန်းတရားနောင်ကျိုးဖြစ်ပါတယ်ဒီနေ့ကျမတို့ရဲ့မေတ္တာနဲ့ကျမတို့လည်းလွတ်မြောက်ကြပါပြီ
ဒါနဲ့ပတ်သက်လို့ဒေါက်တာချန်သူကအခုလိုဆက်ပြောပါတ
ယ်ဒါပေမဲ့တခုနားလည်ရမှာကတော့ဒီဆုံးဖြတ်ချက်ဒီဥပဒေကဂျင်တလောကဟိုလီဒီဇိုဖြစ်သွားတယ်ဒီဝိုင်တန်ကီသဘောတူစာချုပ်ပြန်လည်အတိပယ်ဖွင့်ဆိုရေးနဲ့ပတ်သက်တာနဲ့ကဆက်ဆက်တယ်လို့လည်းပြောလို့ရတယ်ဆက်ဆက်မှုမရှိဘူးလို့လည်းတော့ပြောလို့ရတာပေါ့စီအဲ့လိုဥပဒေမထွက်ခင်မှာပဲဒီမောင်တော်ဒီဝိုင်တန်ကီစာချုပ်ပြန်လည်အတိပယ်ဖွင့်ဆိုရေးကဟိုလှုပ်ရှားကြတာဟုတ်ဆရာပြီးခြားအပြိုင်ဖြစ်နေလို့လည်းပြောလို့ရတယ်ဒါပေမဲ့တစ်ဖက်ကပြင်ကြည့်ရင်ဆက်ဆက်မှုကလည်းဘလို့ရှိလဲဆိုတော့ဒီဝန်တန်ကြီးစာချုပ်ကိုသူတို့ဒီ Chrome နဲ့ဒီ Memory မျိုးတွေကြားမှာချုပ်ဆိုထားတဲ့ဝန်တန်ကြီးစာချုပ်အရာဝန်တန်ကြီးစာချုပ်အရာကကြတော့သူတို့ဒီဟိုရဲ့ Memory မျိုးတွေရဲ့ဒီသဘောပုံဝင်ခြင်းအပေါ်မှာသဘောအရင်းမြစ်တွေအပေါ်မှာစီမံခန့်ခွဲခွင့်အခွင့်အရေးကိုသူကကန့်တတ်ဖို့ကြိုးစားတာပေါ့ဒါပေမဲ့အခုဒီဥပဒေကတော့သူတို့ပို့ပြီးတော့ဆိုတာဝန်တန်ကြီးစာချုပ်အရာအခွင့်အရေးအပြည့်အဝတရားဝင်ဥပဒေရပြီးလေတဘောမဒီမောင်တာရနာကီကိုအပြည့်ဝင်အတိမတ်ပြီးရတဲ့ဘောပေါ့နော်ဆရာ
ဒီလိုဆိုရင်ဌာနေတိုင်းမှာလူမျိုးတွေရဲ့အခွင့်အရေးအတွက်လှုပ်ရှားမှုကြီးတော့ပို့ပြီးတော့များအရှိန်ဟုန်ခေါင်းလာ
အော်ဒါပေမဲ့သူတို့ကတော့ဟိုပေါ့သူတို့တော့ပူအားတက်စရာဖြစ်သွားမယ်ငါတို့ဒါသူတို့ရဲ့လှုပ်ရှားမှုတွေအောင်မြင်မှုတစ်ခုအနေနဲ့ဒါသူတို့တော့ပူအားတက်စရာဖြစ်မယ်ပူပြီးတော့လောက်ရတာပူပြီးတော့သူတို့အားရှိတာပေါ့ဆက်ပြီးတော့လေသူတို့ကတော့ဒီကိုစောစောပြောသလိုဒီဝန်တန်ကြီးစာချုပ်အတိပယ်ပြန်လဲတတ်မှတ်ရေးနဲ့ပတ်သက်တဲ့ဟာတော့သူကဆက်ပြီးတော့ကန့်ကွက်နေအောင်ပါပဲပေါ့ဒါလေးရှိပြီပဲလေ
ဟုတ်ကဲ့ဒါနယူးဇီလန်မှာရှိတဲ့ဌာနေတိုင်းသားတွေရဲ့တောင်းဆိုနေတဲ့အခွင့်အရေးကလည်းကျွန်တော်တို့သဘောပေါက်ဝဲခြင်းထိသိမ်းနဲ့အများကြီးအဆက်ဆက်ရှိတယ်ပို့ပြီးတော့တွေ့ရပါတယ်ဆိုတော့နယူးဇီလန်မှာဒီလှုပ်ရှားမှုဟာသဘောပေါက်ဝဲခြင်းလှုပ်ရှားမှုတွေပေါ့ဘလို့များဆက်ဆက်နေလဲဘလို့ကျိုးသက်ရောက်မှုတွေချီလာနိုင်တယ်ခင်ဗျာဒါကနောက်ဆုံးမိန့်ခွန်းမှာဟုတ်ကဲ့
သူကဆရာဆက်ဆက်မှုကတော့သဘောပေါ်ခြင်းဆက်ဆက်မှုကတော့အတော်လေးရှိရကျွန်မဒါကတကယ်နက်နက်ဆိုင်ဆိုင်ဟိုဆက်ဆက်မှုတစ်ခုကဘယ်လိုရှိလဲဆိုတော့ဒီမာရီလူမျိုးတွေရဲ့ယဉ်ကျေးမှုနဲ့သူတို့ဟိုယုံကြည်ချက်ဘာသာရေးဆိုင်ရာယုံကြည်ချက်တွေပေါ့ဆရာယုံကြည်ချက်ကသူသဘောပေါ်ခြင်းထင်းထင်းရင်းမှာအများကြီးကိုနက်နက်ဆိုင်ဆိုင်ဆက်ဆက်မှုရှိတယ်သူတို့ကဘယ်လိုလဲဆိုတော့သူတို့ကဒီစောစောလို့မောင့်တာရနာကီမမဟုတ်ဘူးဒီသူတို့ကဒီသဘောဝတရားကြီးတစ်ခုလုံးကသူတို့တော့ဒါသူတို့ရဲ့ဘိုးစင်ဟိုဘိုးဘေးပြပြနေပဲပေါ့သူတို့ကဒါတွေကိုသူတို့တက်ရှိအဖြစ်နဲ့သူတို့အမှတ်ယူတယ်အဲတောတောင်တွေမြစ်ချောင်းတွေဒီသဘာဝတရားတွေပေါ့ဒါတွေအလုံးကသူတို့ရဲ့ဘိုးဘေးပြပြနေဥပမာမြေဆိုရင်လည်းညာသူတို့ရဲ့ဆွေမျိုးသားချင်းတွေပေါ့အဲ့တော့ညီကိုဖြတ်စည်းခြင်းဟာသူတို့ရဲ့ဆွေမျိုးသားချင်းကိုထိခိုက်အောင်လုပ်ခြင်းနဲ့အတူတူပဲလို့သူတို့ကခံယူတယ်တဘောဝတောတောင်ကြီးမြေဆိုရင်လည်းအလိုပဲသူတို့ရဲ့ဘိုးဘွားတွေဖြစ်တဲ့ကြောင့်လေးစားရမယ်သူလွတ်ချင်နိုင်မလို့ရအောင်အကာအကွယ်ပေးရမယ်လို့သူတို့ကဒီလိုမျိုးယုံကြည်ရှိတယ်။အဲ့တော့ကျွန်တော်တို့ဒီအနောက်တိုင်းအယူဆဥပမာသူတို့ရဲ့ဒီအစိုးရအနောက်တိုင်းလူမျိုးတွေစုမိုးတဲ့ဒီအစိုးရရဲ့သူတို့ရဲ့အနောက်တိုင်းအယူဆအရကြတော့တဘာဝအရင်းမြစ်ဆိုတာသူတို့ကအသုံးချရမယ်လို့အယူဆပေါ့ဆရာအယူဆမှာအခြေခံတယ်။မော်ရီလူမျိုးရဲ့ကြတော့မဟုတ်ဘူးဒါကာကွယ်ပေးရမယ်ဆိုတဲ့ယုံကြည်ချက်ပေါ်မှာအခြေခံတယ်ပေါ့။အဲ့မှာသူတို့ငကူတဘောရနှစ်ခုကသွားပြီးတော့ conflict ဖြစ်တာပေါ့။သူတို့ကအခုဆိုရင်ဒါသူတို့ရဲ့ဒီဘဝပတ်ဝန်းကျင်ကိုသူတို့ကလူတယောက်လိုပဲကာကွယ်ပေးရမယ်။သူတို့ရဲ့ဘိုးဘေးပြည်ပြင်နေဖြစ်တယ်သူတို့ရဲ့ဆွေမျိုးသားချင်းနေဖြစ်တယ်ပေါ့ ဒါကြောင့်မို့အကာအကွယ်ပေးရင်အဲသူတို့ရဲ့အဲ့လိုအယူအဆတွေကိုအတိမတ်ပြုခြင်းပြုခြင်းဟာဆိုရင်ဒီဘဝပတ်ဝန်းကျင်ကိုအထောက်အကူဖြစ်ဖို့အတွက်ပြီးတော့အလေးတားလေးရပါစေ
ਸੋ ਨੇ ਤੇ ਪਿਆ ਤਵਾ ਗਏ ਲੈ ਦੂ ਗਾ ਰੋ ਨਿਊਜ਼ੀਲੈਂਡ ਨਾਂ ਗੇ ਮਾ ਪਾਰਗੂ ਪੁਏ ਜਾ ਛਿਕੇ ਪੀ ਲੈਸ਼ੀ ਲੈ ਨਿਊਜ਼ੀਲੈਂਡ ਮਾ ਬੈ ਸੈਲਟ ਨੀ ਥਾਈ ਨੀ ਦੇ ਡਾਕਟਰ ਚਾਟੂ ਫਿਟ ਪਾਰੇ ਤਨੋ ਦਮਾਉਂ ਦਾ ਮਾ
ਫਿਓਏ ਯੇ ਸੀਜ਼ਨਲ ਪੱਤੇ ਬੀ ਵੇਬਨ ਅਚਾਂ ਪਿਉ ਜਨੇ ਸੋਇਨ ਨੋ burmese@voanews.com ਕੋ ਸਾਇਤਾ ਪੀਪੂ ਨੇ ਮਾਰੇ ਬਿਆ ਧਾਮੋ ਫਿਓਏ ਯੇ ਫੇਸਬੁੱਕ ਮੈਸੇਂਜਰ ਗਾ ਨੀ ਲੈ ਸੱਤ ਨੇ ਮਾਰੇ ਕੂ ਰੋ ਲੇਆ ਸੀਵਾ ਤਰੇ ਨੀ ਬੈ ਲੈ ਪੇਜ ਮਾਰੇ ਫਾਰਮਸ ਟਾਈਮ ਮੀਡੀਆ ਗਾ ਟਿੰਸੈਟ ਥਾ ਬਾਰੇ ਬਿਆ
ပါလေယာစီဝသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာဆက်ယူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝသတင်းတွေကိုကိုမြက်မင်ဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ်
။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာဆိုင်ပြောင်းရေးနဲ့စီဝရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်နဲ့တကူပွဲတော်ကာလပြီးဆုံးပြီးနောက်ပိုင်းနေဆက်မှာရွှေသခွားမွေးနဲ့ဖျဲသီးဆေးတွေကြာဆင်းလာတဲ့ဆိုတဲ့သတင်းနဲ့စကြပါမယ်။ပွဲတော်ကာလနောက်ပိုင်းတရုတ်မြန်မာနယ်စပ်ကိုဖျဲသီးနဲ့ရွှေသခွားမွေးတွေဝင်ရောက်မှုနည်းလာပေမဲ့တရုတ်ဝယ်လက်တွေဘက်ကဝယ်လိုအားရော့ချသွားတဲ့အတွက်ဈေးနှုန်းကြာဆင်းလာတာလို့ကုန်တယ်တွေကပြောပါရယ်။လက်တလောမိုင်းလာတာလော့ကွင်းမှာရွှေသခွားမွေးကအသီးဆိုင်ကြီးပြီးအရေသွေးကောင်းရင်တကီလိုကိုတရုတ်ယွမ်ငွေ 5.8 ယွမ်လောက်ရရှိပြီးအယောင်ဖြော့ပြီးအရေသွေးညံ့တဲ့အသီးတွေကတော့တကီလိုကို 5.3 လောက်ဈေးရရှိနေပါတယ်။ A55 ဖျဲသီးကတော့ရေအသွေးလိုက် 16 တန်ပါတဲ့ကားတစ်စီးကိုတရုတ်ရန်ငွေ 4,000 ကျော်ကနေ 6,000 လောက်ထိရရှိနေပြီးထဲဝံဖျဲသီးကတော့ 16 တန်ပါတဲ့ကားတစ်စီးကိုတရုတ်ရန်ငွေ 3,500 ကနေ 4,000 ကျော်လောက်ထိဈေးရရှိနေပါတယ်။လက်ရှိတရုတ်မြန်မာနယ်စပ်ကုန်သွယ်မှုကိုရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာတာလော့ဂိတ်ကနေသာအဓိကပြုလုပ်နေတာဖြစ်ပြီးတရုတ်နှစ်တကူပွဲတော်မတိုင်ခင်ဇန်နဝါရီလအတွင်းကအရေးအသွေးလိုက်16တန်ပါတဲ့ဖျဲကားတစ်စီးကိုတရုတ်ရန်ငွေ 12,000 လောက်ထိဈေးရရှိခဲ့တယ်လို့ကုန်တယ်တွေကပြောဆိုထားပါဗ
ျ။ကုန်ကျစရိတ်မြင့်တက်လာပြီမယ်။ချစ်ချင်ဖန်စီကကြာဆင်းနေရကြောင်းဝင်းမြေလုံခြုံသူတွေအရှုံးပေါ်နေပါတယ်။ပြင်တွင်ချစ်မွေးမြေကဏ္ဍမှာမွေးမြေကုန်ကျစရိတ်မြင့်တက်လာပြီမယ်။ချစ်ချင်ဖန်စီကကြာဆင်းလာတာကြောင့်တွက်ချီမကိုက်ပဲအရှုံးပေါ်နေတာဖြစ်တယ်လို့ဝင်းမြေလုံခြုံသူတွေကပြောပါတယ်။ကမ္ဘာနီထုတ်မွေးမြူရေးအစာစည်းတွေအပါအဝင်ကျပ်ပေါင်စင်းနဲ့တည်ယူပို့ဆောင်ရေးစရိတ်တွေမြင့်တက်လာပြီမဲ့ကျပ်ပေါင်ဖွားမှုနှုံရကြနေတဲ့ပြင်ချစ်ချံဖန်စီကလည်းကြဆင်းနေရကြောင်းအရှုံးပေါ်နေရပဲဖြစ်ပါတယ်လက်ရှိဈေးကွက်ထဲမှာကျပ်တပိတ်တာအတွဲမွေးမြူရေးစရိတ်က15,000ကျပ်လောက်ကုန်ကြနေပြီးချစ်ချံဖန်စီကတပိတ်တာကို10,000ကျပ်လောက်တာရရှိနေတဲ့အတွက်တပိတ်တာကို9,000ကျပ်လောက်ရှုံးပေါ်နေတာဖြစ်တယ်လို့ကချင်ပြည်နယ်မွေးညင်းမြို့နယ်ကကျပ်မွေးမြူရေးလုပ်ငန်းသူတို့ကပြောပါတယ်ကျပ်စာစင်းလုံးကတော့မျိုးစားလိုက်တဲ့အိတ်ကိုတသိန်းကနေတသိန်း2,000ကျပ်ဝန်းကျင်လောက်ပေါက်စီရှိနေပြီးကျပ်ရှင်ချံဖန်စီကတော့တပိတ်တာကို9,000ကနေ11,000ကျပ်လောက်ထိပေါက်စီရှိနေရကိုတွေ့ရပါတယ်ကျမွေးမြေလောက်ကန်သူတွေအနေနဲ့လက်ရှိဖြစ်နေတဲ့ဈေးကွက်အရအရှုံးပေါ်နေပြီမယ်ရင်းနှီးမြှုပ်နယ်ထားတဲ့ငွေကြေးပြောင်းမသွားစေဖို့ဆက်လက်လုပ်ကင်နေရတာဖြစ်တယ်လို့ပြောပါတယ
်အင်းလေးမှာခရမ်းရင်ဒီတပိတ်သားကို300ကျပ်လောက်သာဈေးရရှိလို့တောင်သူတွေအရှုံးပေါ်နေပါဗျ။ရှမ်းပြည်နယ်တောင်ပိုင်းအင်းလေးဒေသကထွက်ရှိတဲ့ခရမ်းရင်ဒီတပိတ်သားကို300ကျပ်လောက်သာဈေးရရှိတာကြောင့်အရှုံးနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတောင်သူတွေကပြောပါတယ်ပြီးခဲ့တဲ့ January 28ရက်ကအင်းလေးဒေတာမှာခရမ်းရင်ဒီတပိတ်သားကို900ကနေ800ကျပ်လောက်ထိပေါက်ဈေးရရှိခဲ့ပေမဲ့ February 1ရက်နေ့ကစလို့ခရမ်းရင်ဒီတပိတ်သားကို300ကျပ်လောက်ထိဈေးကျဆင်းသွားတာဖြစ်ပါတယ်
တဲ့ခရင်နေရလေဟိုဟာကြာနေတာကြာနေရမှာတင်းနေလောက်ရမှာတော့ဆောက်ကြတာကြာတာဆိုလို့ရှိရင်ခုအစိမ်းပြီးဆိုလို့ရှိရင်အမတို့250ပဲရောင်းရတယ်တပိတ်တာဟုတ်မှာလေပြန်အောင်နေဆိုလို့ရှိလို့ရှိရင်က300 350အဲ့လောက်လောက်ပဲရှိတော့တယ်အဲ့တော့မှဟိုလားဝယ်ကုန်တယ်2ယောက်တည်းရောင်းနေတဲ့လူတွေကအဲ့မှာအမြိုက်ပဲစောင့်နေတာတပုံတစ်ခေါက်ပဲဟိုအကုန်လုံးလဲယူလဲယူမသွားကြဘူးအဲ့ဆိုတော့ဟိုတချို့ဆိုလို့ရှိရင်ကအဖေတို့စိတ်ညစ်လို့ဆိုပြီးတော့မကူတော့ပဲနဲ့ကိုပဲဟိုညီမအပြစ်ထားလိုက်ကြတော့အဲ့လိုမျိုးဖြစ်သွားတာအမတို့မှာတော်တော်ကြီးကိုဆုတ်ရှုတ်သွားတာအဲ့ရေကြီးတုန်းကလည်းပဲတခါအဲ့တော့ကျုံမျောတွေပြန်ပြီးတော့လောက်အခုမှရာသီကပေါ်ကားသားလေးပဲရှိသေးတယ်ခဲညီလေးတွေကဆက်ပြီးတော့ဘူးကြအမတို့တုံးထားတဲ့စိုက်တွေးရေးသွင်းရသူစိတ်တွေပေါ့နော်မျောစာစည်းတို့လောအားကတို့အကုန်လုံးကညီမလေးသုံးစားလောက်ကိုတက်ထားတာဆိုတော့အဆင်မပြေဘူးအမတို့ကတပိတ်တာကိုတစ်ထောင်ကျော်ရမှအဆင်ပြေမှာအခုက250ဆိုတော့ဝင်ဝင်လောင်းဆုံ
းခဲညင်သည်အဓိကစိုက်ပြောတဲ့အင်းလေးဒေတာမှာဈေးနှုန်းတွေကျဆင်းနေပေမဲ့ပင်တရမြို့နယ်ဘက်မှာတော့ဖေဖော်ဝါရီလ5ရက်ကခဲညင်သည်တပိတ်တာကို1000ကနေ1500ကျပ်လောက်ထိပေါက်ဈေးရှိနေပြီးမုံရွာနဲ့တခြားဒေတာတွေမှာလည်းခဲညင်သည်ကအမျိုးအစားလိုက်တပိတ်တာကို900ကနေ1500ကျပ်လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်ရန်ကုန်ဈေးကွက်မှာတော့လက်ကားဈေးတပိတ်တာကို1800ကနေ2500ကျပ်လောက်ထိပေါက်ဈေးရှိနေပြီးလက်လီဈေးတပိတ်တာကို3000ကနေ4500ကျပ်လောက်ထိပေါက်ဈေးရရှိနေပါတယ
်ဒါဒီမှာအကောင်းဆုံးဈေးတောင်1500 2000တော့ဒီနေ့ဆိုကျပြီဒီနေ့တော့ပိုကျတယ်1900ထိကိုဆင်းနေပြီဒီဘက်မှာလည်းပြန်ရောင်းတဲ့လူတော်မှပြန်ရောင်းတဲ့လူတော်မှကုန်ကြမ်းစိတ်အစင်စင်အလုပ်သမားကအစင်စင်ရှိပြီးတော့အဲ့လိုမျိုးတော့မှအဲ့လောက်ပဲရောင်းနိုင်တယ်ဆိုရင်ကဲဝယ်တဲ့တောင်သူဈေးကဝယ်တဲ့ခါကျရင်ဈေးက300တို့900တို့ကတော့ဒါတော့ဖြစ်လာတာပေါ့ကျွန်တော်အနေနဲ့ကစိုက်ပျိုးတဲ့လူပဲဖြစ်ဖြစ်ရောင်းချတဲ့သူပဲတဆင့်ဝယ်ပြီးရောင်းချတာပဲဖြစ်ဖြစ်ပေါ့ဗျာဟိုဒီခုနပြောတဲ့အဲဒီနိုင်ငံရေးအနေအထားကိုနားလည်ရမယ်နောက်ကုန်သွယ်ရေးလမ်းကြောင်းလေးတွေကိုအနည်းငယ်များနားလည်ရမယ်နောက်ပြည်မမှာထွက်ပေါ်လာတဲ့အချိန်နဲ့ကိုစိုက်တဲ့တောင်စီရှမ်းတောင်ကလူဆိုရင်ရှမ်းတောင်ကတီးနံထွက်ပေါ်မဲ့အချိန်နဲ့အဲ့လိုလေးနည်းနည်းလေးရွှေ့စိုက်စေခြင်းနဲ့ပေါ့
ပြီးခဲ့တဲ့2024ခုနှစ်စက်တင်ဘာလကရာဂီမှုန်တိုင်းအချိန်ကြောင့်ခရိုင်ညင်သည့်အခင်းတွေပျက်စီးခဲ့ရပြီးကျွန်းမျောစိုက်ခင်းတွေပြန်လည်ပြုပြင်ခဲ့ရတဲ့အတွက်အင်းလေးဒေသမှာခရိုင်ညင်စိုက်ပျိုးဈေးက2ဆလောက်မြင့်တက်ခဲ့ပါတယ်မြို့သားဈေးကကျပ်သိန်းခွဲလောက်ထိပေါက်ဈေးရှိနေတယ်လို့73စီနဲ့လုံသားငန်းကမြင့်တက်မှုတွေဖြစ်ပေါ်နေချိန်မှာဈေးနှုန်းကကျဆင်းနေတဲ့အတွက်အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ခရိုင်ရင်ဆိုင်တောင်သူတွေကပြောဆိုထားကြပါတယ
်ခုတော့ဥရုယာသီနဲ့နာဂတ်ကပအစီအစဉ်အလှက်ကြပါပြီဗျာပြီးခဲ့တဲ့နှစ်20အတွင်းအဖူချိန်တွေစတိုက်အချိန်မြင့်လာနေပြီးတော့ကပမြေနေရာအတော်များများမှာလူနေလို့မရတော့လောက်အောင်အဖူချိန်တွေပြင်းထန်လာနေခြင်းရှိနေပါတယ်1900ပြည့်လွန်နှစ်ကကပပြင်းများအဖူချိန်တဲ့1ဒီဂရီစင်တီဂရိတ်ပူနွေးလာအောင်နဲ့တင်ကျန်းမာတန်ဆွဲတဲ့လူငယ်တွေတောင်မနေနိုင်တဲ့မြေ area ကအမေရိကန်နိုင်ငံလောက်ရှိလာလိမ့်မယ်လို့သူတေသူတွေကသတိပေးထားပါတယ်။နန်းလောင်တင်ပြထားပါတယ်ဗျာ
။ကဘာကြီးပို့ပြီးတော့ပူနွေးလာတဲ့အတွက်ဘေးအန္တရာယ်တွေလည်းပိုများလာနေပါတယ်။1850နဲ့1900ပြည့်လွန်နှစ်ကြားမှာရှိခဲ့တဲ့ကဘာအပူချိန်ထက်2ဒီဂရီဆယ်လ်ဆီယပ်ကျော်လွန်လာတာနဲ့ကြုံကြရတော့မဲ့ကြောက်စရာအခြေအနေတွေကိုသိပ္ပံပညာရှင်တွေလေ့လာခဲ့တာပါ။King College London ကလူပတ်ဝန်းကျင်ဇီဝကမဗေဒဌာနကတိက George Foster ကအခုလိုပြောပါတယ
် So if just 2 degrees Celsius warming what we showed that even for young healthy adults and an area about the land
ကမ္ဘာပူကျင်2 degree centigrade ပူနွေးလာရုံနဲ့တင်ကျန်းမာတန်ဆွမ်းတဲ့အရွယ်ရောက်သူတွေတောင်နေထိုင်လို့မရတော့လောက်အောင်ပူပြင်းတဲ့မြေဧရိယာက American နိုင်ငံအရွယ်အစားလောက်ရှိလာပါလိမ့်မယ်ခန္ဓာကိုယ်တဲကရေဓာတ်ကိုမထိန်းထားနိုင်တဲ့တကြီးဝဲဦးတွေဆိုရင်တော့နေလို့မရတော့အောင်ပူပြင်းတဲ့မြေဧရိယာကအဲ့ဒီထက်3ဆလောက်ပိုများလာမှာပါဒါကြောင့်အခုလိုအပူချိန်တွေမြင့်တက်လာတာကအလွန်ကြောက်စရာကောင်းတဲ့ဖြစ်ရဖြစ်ပါတယ
်ကမ္ဘာအပူချိန်မြင့်တက်မှုနဲ့ပိုးပြီးတော့ကြုံတွေ့နေရတဲ့နိုင်ငံတွေလည်းရှိနေတာပါကမ္ဘာအပူချိန်မြင့်တက်မှုအလားအလာကို King College London California တက္ကသိုလ် Stanford တက္ကသိုလ် NASA Goddard Institute အကတလေးလာရေးဌာနကိုလံဘီယာတက္ကသိုလ်နဲ့ဘော့စတန်တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးတွဲလေ့လာပြီးတော့အစဉ်ကစားရေးသားထုတ်ပြန်ကြတာပါ။အဲ့ဒီတွေ့ရှိချက်တွေကို Nature Reviews Art and Environment သိပ္ပံစာဆောင်မှာဖော်ပြထားပါတယ်
။ Bangladesh and Pakistan that are much more vulnerable to high levels of
community heat. But then we also have to focus on the fact that we 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 have to focus on the fact that Sahara Deganaya Ditane, and now Europa ye, a chuni yarima, Pumu chow twire a pudango, longezwa, canzayarawa.
Diazu nele lauka sabiro, techi yue origomusutane, jama, than swan at Lungeridown, Nitailo, Mayarola, on Pupinon and Mi Iriaga, American and Gaye, Jewala, Shila, Mapipare. Eddie Lochin, Mioma, Nibure, Ching Toja, Nimirane, Gorin, Ingari, Tika, Laudetti, Apushan and Jeshirelo, let the beta bare.
The cells and the tissues in your body can't survive being at a core temperature of around
41.5 degrees Celsius.
Eddie Lauti Pupin Lavi Sueno, Jama ye Pitana Bonson Pilamepin, Lure Chiche, Nea Pianchi Ramule Pilana Nelule, Junjin the Riga Tonta Pare. Tilo Puce Mune, the Hazaraja on Palauti, nameless Raguro, Leshimatina Nevau. Tajale, Abuce Mitamune, Lucanago, Leon Yitri Pila the Las Rago, they pampinash in the Choga, Pakistan and Gamakwins in Lila Nevare. Alarue, Cabali Rurego, Yalare, Cabane outside down with Managa, Natown Sale Kunitema, a Minsongo Yalarelo, Uropa, the Magaya Uluya, the Sanji Lira Yepwe, Copanicasca Piobare. America Agatha Susan Lila Yetana Nasa Ye, Goddard Institute, Nyunjayemu, Calvin Smith Galekulu Piobare.
We do detect some acceleration in the last 20 years compared to the previous 20 years. Whether that means that temperatures
are going to like ကဘာအပူချိန်တွေအချိန်မြင့်လာတာကိုကျွန်တော်တို့စမ်းသပ်တွေ့ရှိထားပါတယ်။ဒါကြောင့်လဲရှေ့ဆက်အပူချိန်တွေရုတ်တရက်အချိန်နဲ့ထိုးတက်လာတော့မလားလို့စဉ်းစားစရာတော့ရှိပါတယ်။အဲ့ဒီလိုဖြစ်နိုင်ခြေနည်းတယ်လို့တော့ထင်ပါတယ်။ကျွန်တော်တို့ကြိုတင်ခန့်မှန်းထားသလိုပဲအပူချိန်တွေအပြောင်းလဲဖြစ်လာတာမျိုးကိုတွေ့နေရတာပါ။ကဘာလေထုတဲ့ဖန်လုံအိမ်ဒဏ်ငွေထုံးလွှင့်မှုတွေမလျှော့ချနိုင်သေးတဲ
မူတည်နေပါတယ
်2024ခုနှစ်မှာလည်းကမ္ဘာအပူချိန်တွေစံချိန်တင်အမြင့်ဆုံးကိုရောက်လာပြန်တဲ့အတွက်ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးအစိုးရပိုင်းကမူဝါဒချမှတ်သူတွေအမြန်ဆုံးဆောင်ရွက်ကြဖို့ပညာရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေရဲ့တိုက်တွန်းနှံတွေပို့ပြီးတော့ကျေလာပါတယ်ကမ္ဘာအပူချိန်တွေဆက်ပြီးတော့မြင့်တက်နေတာကြောင့်သမုတ်တရားရင်းမြစ်နာပြင်တွေပုံမပုံတွေလာပြီးတနာကြောက်တန်းတွေထိခိုက်ပျက်စီးလာရသလိုသဘာဝဘေးဒဏ်တွေလည်းပိုးပြီးတော့အာကောင်းလာတာပါပူပြင်း6တွေလွန်းလာကြောင်းအမေရိကန်နိုင်ငံအနောက်ပိုင်းနဲ့ကနေဒါနိုင်ငံကနေဥရောပတိုင်းနဲ့ရုရှားနိုင်ငံအရှေ့ပိုင်းအထိတော်မီကြီးတွေပိုးပြီးတော့လောင်ကျွမ်းလာတာကိုလည်းမျက်ဝါးထင်ထင်တွေ့မြင်နေရတာပါအပူချိန်မြင့်တက်မှုနဲ့အဲ့ဒီလိုသူရဲ့အကျိုးဆက်တွေကိုကမ္ဘာသိပ္ပံပညာရှင်တွေက2023ခုနှစ်မှာတညီတညွတ်တဲ့သဘောတူခဲ့တာဖြစ်ပြီးအဲ့ဒီတွေးရှိချက်တွေကိုကုလသမဂ္ဂရဲ့ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးနိုင်ငံတကာအဖွဲ့ IPCC ကတစင်ထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းကမ္ဘာတဝန်းဖလုံအိမ်တန်းငွေထုတ်လွှင့်မှုကကြာမသွားတဲ့အပြင်ပိုးလိုရောင်တိုးလာနေပါတယ်ဒါကြောင့်လဲကမ္ဘာအပူချိန်မြင့်တက်မှုကခမန်းထားတာထက်ပိုးလိုရောင်မြန်ဆန်လာနေပြီလို့လဲကျွမ်းကျင်သူတွေကသတိပေးထောက်ပြနေကြတာဖြစ်ပါတယ်ကျမနင်္ဂလာပ
ါခုတော့သတင်းနေရာသုတအစီအစဉ်ကိုကြည့်ရပါမှာဗျာမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံအတော်များများမှာလေရုညံ့မှုနဲ့နောက်ဆက်တွဲတည်ရောက်မှုတွေပေါ်ဂရုပြုစရာဖြစ်လာပါတယ်ဗျာမညညူလင်းတက်ဆက်ထားပါတယ
်အရှိအာရှနဲ့ပစိဖိတ်ဒေသမှာဖြစ်ပွားနေတဲ့လေရုညံ့မှုကြောင့်အဲ့ဒီဒေတာကကလေးဥယျရဲ့62ရာဂိုင်းနှုန်းဟာမတန့်ရှင်းတဲ့လေတွေကိုရှူရှိုက်နေကြရတယ်လို့ကုလသမဂ္ဂကလေးသူငယ်များဆန်ရရန်ပုံငွေအဖွဲ့ UNICEF ကအခုရက်ပိုင်းအတွင်းကပဲပြောဆိုလိုက်ပါတယ်။ငါးနှစ်အောက်ကလေးငယ်တွေသေဆုံးရမှုမှာလဲလေးပုံတစ်ပုံကလေရုညံ့ညံ့မှုကြောင့်ဖြစ်လာတဲ့အကျိုးဆက်တွေကြောင့်ဖြစ်တယ်လို့ဆိုတာပါဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးဖေဖော်ဝါရီလ6ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံသားသတင်းတောက်များအသင်းမှလည်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ် အခုလိုညဉ့်ဉန်းတဲ့လေတွေကိုရှူဆိုင်နေကြရတဲ့ကလေးငယ်တွေအတွေ့ကျန်းမာရေးသားမကရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေလည်းရေရှည်မှာထိခိုက်သက်ရောက်မှုတွေရှိသွားနိုင်တယ်လို့ UNICEF ရဲ့တာဝန်ရှိသူတွေကဆိုပါတယ်
အာရှ Pacific Data မှာဆိုလို့ရှိရင် Air Pollution ရာဆိုလို့ရှိရင်နိုင်ငံတိုင်းမှာလို့လို့ဖြစ်နေပါတယ်ဆိုတော့ကျွန်တော်တို့ဒီကလေးတွေဆိုလို့ရှိရင်တန်း900ကျော်ကလေးတွေရာဆိုလို့ရှိရင်ကျွန်တော်တို့ဒီ polluted air ပေါ့နော်ဒီမတန်ရှင်းတဲ့လေကိုရှူနေရပါတယ်အဲ့တော့အဲ့ဒီကလေးတွေမှာဆိုလို့ရှိရင်တို့ရဲ့ကျန်းမာရေးတို့ရဲ့ပညာရေးအဲ့ဒါတွေကထိခိုက်နိုင်တယ်လို့ရေရှည်မှာလည်းတို့ရဲ့ကျွန်တော် learning capacity လို့ခေါ်တဲ့ပညာသင်ကြားနိုင်မှုတို့ရဲ့ brain impact တွေအရှိလာနိုင်ပါတယ်ဆိုတော့ရေရှည်မှာလည်းဒီဟာဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ရဲ့ development အတွက်ကောဒီတိုင်းပြည်ရဲ့စီးပွားရေးတွေအတွက်ကောရေရှည်ထိခိုက်နိုင်နေပါတယ်ဘာကြောင့်လဲဆိုတော့ဒီ region မှာဆိုလို့ရှိရင်ကလေး၄ယောက်သေလို့ရှိရင်တယောက်ကဆိုလို့ရှိရင်ဒီ air pollution နဲ့ပတ်သက်တဲ့ consequences တွေကြောင့်ဖြစ်နေပါတယ်ဆိုတော့ဒါအလွန်ကြီးမားတဲ့အန္တရာယ်ပဲဒီအန္တရာယ်ကိုမြင်ကြသေးဘူးပေါ့နော်ဒါမှမဟုတ်ကျွန်တော်တို့ media နဲ့ကျွန်တော်တို့အစိုးရတွေနဲ့ကျွန်တော်တို့ဒီ private sector နဲ့ကျွန်တော်တို့နောက်ဒီကျန်းမာရေးနဲ့ကဏ္ဍနဲ့နောက်ကျွန်တော်တို့မိဘတွေဆရာတွေပညာရေးကဏ္ဍအားလုံးပူးပေါင်းပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်ခင်ဗျာ
လေရူးညဉ့်ဉန်းမှုဆိုတာကပြင်ပမှာသာမကအိမ်တွင်းမှာလည်းကြုံတွေ့ကြရတဲ့ပြဿနာတစ်ခုပါ
။ဟုတ်ကဲ့ကျွန်တော်တို့ဒေတာတွင်းမှာရှိတဲ့နိုင်ငံတော်တော်များများမြန်မာနိုင်ငံအပါအဝင်ဟာဒီ air pollution ကံကိုခံနေရပါတယ်။ air pollution ဆိုလို့ရှိရင်ကျွန်တော်တို့အိမ်တွင်းမှာရှိတဲ့အိမ်တွင်းရလေမတန့်ရှင်းမှုအိမ်ပြင်ပလေမတန့်ရှင်းမှုဆိုပြီးနှမျိုးရှိပါတယ်။အိမ်တွင်းလေမတန့်ရှင်းမှုကတော့ကျွန်တော်တို့ဒီထင်းတို့မီးသွေးတို့အသုံးပြုရာနေထွက်လာတဲ့မီးခိုးတွေကကလေးတွေအတွက်အန္တရာယ်ရှိပါတယ်။ပြန်ပါမှာဆိုလို့ရှိရင်ကျွန်တော်တို့ဒီစိုက်ယုံလုံယုံတွေကဆွန့်ထုတ်တဲ့အဲငွေတွေနောက်ကျွန်တော်တို့မော်တော်ကားတွေအဲ့ဒီအစရှိတဲ့ဟာတွေနောက်ဒီပတ်ဝန်းကျင်မှာဒီယာတော့တွေကိုမိရှို့တာတွေနောက် agriculture waste တွေအဲ့ဒီအစရှိတဲ့ပတ်ဝန်းကျင်ဒီကျောင်းမကလေးတွေအရဆိုလို့ရှိရင်အထူးသဖြင့်အိမ်ထဲမှာပဲနေနေပြန်ပါမှာပဲနေနေသူတို့အတွက်ကတော့ဒီ toxic air လို့ခေါ်တဲ့ air pollution ကတော့ရှောက်သူတို့အတွက်အန္တရာယ်ရှိပါတယ်အဲ့ဒီအတွက်လည်းအစိုးရရဲ့အနေနဲ့ဦးစားပေးပြီး policy ဘိုင်းပေါ့နော် clean air energy transition လောက်ဖို့လိုပါတယ် policy ဘိုင်းမှာကျွန်တော်တို့ climate and environment ကိုဇောင်းပေးပြီးလောက်အောင်မှာဖြစ်တယ်လို့ဒီအိမ်တွင်း household fuel household energy ပေါ့နော် household fuel မှာလည်းတန့်ရှင်းသော energy ကိုအသုံးပြုဖို့ဟာအစိုးရဥပဒေ policy ဘိုင်းအနေနဲ့လည်းအလွန်အရေးကြီးပါတယ်
အရှေ့အာရှပစိဖိတ်ဒေသကကလေးငယ်ပေါင်း35သန်းကျော်ဟာလေရူးညဉ့်ဉန်းမှုတွေဖြစ်စေတဲ့လောင်စာတွေတုံးပြီးချက်ပြုတ်တာပူနေမှုရရှိတာတွေကိုတုံးနေကြတဲ့အိမ်တွေရှိတဲ့နိုင်ငံတွေမှာနေထိုင်နေကြရတယ်လို့လည်း UNICEF ကပြောတာပါဆွစ်ဇာလန်နိုင်ငံမှာအခြေစိုက်တဲ့ IQA ဆိုတဲ့ကမ္ဘာလေရူးညဉ့်ဉန်းမှုဆိုင်ရာအချက်အလက်တွေကိုနေ့စဉ်နိုင်ရင်နဲ့အမျှတင်ပေးနေတဲ့ website စာမျက်နှာကလေရူးညဉ့်ဉန်းမှုအများဆုံးမျိုးတွေကိုကြည့်မယ်ဆိုရင်အညွှန်းကိန်းတွေကအချိန်နဲ့အမျှပြောင်းလဲနေတာမျိုးတသက်မှတ်သေးပြောလို့မရပါပဲ။အဲ့ဒီအညွှန်းကိန်းတွေထဲကလေရူးညဉ့်ဉန်းမှုအများဆုံးဖော်ပြတဲ့မျိုးတွေထဲမှာမြန်မာနိုင်ငံကရန်ကုန်မြို့အပါအဝင်အရှေ့အာရှပစိဖိတ်ဒေသကမျိုးတွေကိုထိတ်ဆုံးအဆင့်ရှိတဲ့မျိုး10မျိုးထဲမှာအမြဲတမ်းလူလူတွေ့ရတာပါ။အခုရပိုင်းတွေထဲမှာပဲအာဆီယံနိုင်ငံတွေကမြို့ကြီးတွေဖြစ်တဲ့ရန်ကုန်ဘန်ကောက်ချင်းမိုင်ဟိုချီမင်းမြို့တွေဟာလေရူးညဉ့်ဉန်းမှုအများဆုံးရှိနေတဲ့မြို့တွေရဲ့စည်ရင်းမှာတွေ့ရပါတယ်လေရူးညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကြည့်ရင်တော့ပြင်ပလေရူးညဉ့်ဉန်းမှုနဲ့အိမ်တွင်းလေရူးညဉ့်ဉန်းမှုတွေကြောင့်နှစ်စဉ်လူပေါင်း9တန်းလောက်အရွယ်မတိုင်မီသေဆုံးနေကြရတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုထားတာပါရှင်
ခုတော့သတင်းအချင်းချက်ကိုကျွန်တော်ကပဲပြန်တင်ပြပါမယ်ခင်ဗျာ။ဂါဇာမှာဟာမတ်အဖွဲ့ဖမ်းထားတဲ့အစ္စရေးတစားခံတချို့ပြန်လွတ်လာတဲ့အတွက်အစ္စရေးကလည်းပါလက်စတိုင်းအချင်းသား183ကိုစနေနေ့ကပြန်လွတ်ပေးလိုက်ပါတယ်။ဟာမတ်ဘက်ကတော့အစ္စရေးတစားခံ3ကိုစနေ့အစောပိုင်းမှာပဲပြန်လွတ်ပေးခဲ့တာပါ။ဒီလိုပြန်လွတ်ပေးတဲ့အပေါ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကကြိုးဆိုကြောင်းပြောပေမဲ့တစ်ချိန်တည်းမှာပဲဟာမတ်ကိုအပြေးတိုင်ခြေမှုမဲ့အကြောင်းပြောပါတယ်။တခါယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှေ့သတင်းပတ်တဲ့တွေ့ဆုံမဲ့ကိစ္စကိုအတိမပြုတ်ပေမဲ့လာမဲ့သတင်းပတ်တွေဟာတန်မာရေးရအထူးအဆိုင်လွတ်ဆောင်မယ်လို့ကာလဖြစ်တယ်လို့ပြောပါတယ်။ယူကရိန်းသမ္မတနဲ့ရှေ့သတင်းပတ်တဲ့တွေ့နိုင်တယ်လို့သမ္မတဒေါ်နယ်ထရန့်ကဒီလ9ရက်တုန်းကပြောထားတာပါခင်ဗျာ။အခုတော့ထိုက်တဲ့သတင်းချင်းတွေကတော့ပါပါခင်ဗျာ။အခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာ James Pitt ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါဗျာ။တော်တော်ရှင်နေအားလုံးဘေးရန်နဲ့ကင်းကြပါလိမ့်မယ်။ကြည့်ရှုအားပေးတဲ့ကျေးဇူးတင်ပါတယ်။